Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှိများရှင်လန်းချမ်းမြေကြပါစေလို့အမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေနှုတ်ခွန်းဆက်သလိုက်ပါတယ်။ VOA အမေရိကန်တန်ကနေ2018ခုနှစ်မေလ15ရက်အင်္ဂါနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ32.40.48တို့ကနေစတင်ပြီးတော့ထုတ်လွှင့်နေပါပြီ။ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ Bambis VOA Bambis News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ဆက်မိုးပြီပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးတာဝန်ယူတင်ဆက်ပေးမှာပ
ါကျွန်တော်ကျော်အောင်လင်မမတ်အင်ဂျင်နိုင်တဲ့သူနိုင်ငံတကာသတင်းတွေကိုကြီးညာသွားမှာပါအဲ့ဒီသတင်းတွေထဲမှာဆိုလို့ရှိရင်ရှေ့လေပိုင်းဒေသဂါဇာကအဓိကရုံးမှာတည်ဆုံးတဲ့သူပေါင်း50ကျော်ပြီးတော့2000ညောတန်ရတဲ့အကြောင်းနောက်တစ်ခါအင်ဒိုနီးရှားမှာမိသားစုလိုက်အသေးခံဘုံခွဲတိုက်ခိုက်မှုတစ်ခုနောက်တစ်ချိန်ထပ်ဖြစ်တဲ့အကြောင်းနဲ့တရုတ်မြန်မာနယ်စပ်ကတိုက်ပွဲတွေအကြောင်းတရုတ်နိုင်ငံသား2ဦးတည်ဆုံးခဲ့တဲ့အကြောင်းစာတွေကိုကြားမှာပါခင်ဗျာ
ဟုတ်ကဲ့ကောင်းပါခင်ဗျာအဲ့လိုသတင်းတွေပြီးနားဆင်ကြမယ့်အထက်မှာဆိုရင်တော့
Well, I think Singapore was the right choice. You know, you can't do it in Pyongyang because in Asia, the weak leader goes to...
American Tamaran and Myo Korea Kongzong Noo Yeh Sunniwe Chinpapu Sisiem Huu Poma Tongta Tu Yeh Amin Phe Paare. Dereen Loare Iten Sete Khama Apie Sao Naa Sinya Paame. Ara Bien Muse Myo Ga Nao Song Chine Piro Matan Swanee Yeh Indrin Lemu Binya Tote Labu Ute Tracha Lu Chadu Riga Ni Biro Suya Wu Tong Suru Yeh Chao. Rohingya Dokha Dere Moktong Biran Ka Wai Yeh Tue Pien Sien Wu...ကုလသမဂ္ဂကတောင်းဆိုတဲ့အကြောင်းစာတွေကိုနားဆင်ကြားဖို့ရှိပါတယ်။ပတ်စင်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍနဲ့တုဒ္ဒဆုံတဲ့အမေရိကန်တခွင်အစီအစဉ်တွေလည်းထုတ်လွှင့်ပေးမှာပါ။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်အောင်လွင်နဲ့မတ်အင်ဂျင်နိုင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
။ဂျေရုဆလင်မှာအမေရိကန်တန်ယုံအစ်စ်ဖွင့်လက်တာကိုကန့်ကွက်တဲ့အနေနဲ့အစ္စရေးနဲ့ပါလက်စတိုင်းကြားကဂါဇာဒေသမှာထောင်နဲ့ချီတဲ့ဆန္ဒပြသူတွေရှိခဲ့ပြီးတော့သူတို့တွေနဲ့အစ္စရေးရဲ့ကြာဖြစ်ပွားခဲ့တဲ့အဒီကယုံကြောင့်လူပေါင်း50ကျော်သေဆုံးပြီးလူ2000ကျော်လောက်ဒဏ်ရာရခဲ့ကြပါလေ။ဆန္ဒပြတဲ့နေရာနဲ့ကီလိုမီတာ100လောက်ပဲဝေးတဲ့နေရာမှာတော့အမေရိကန်နဲ့အစ္စရေးအရာရှိတွေဟာအမေရိကန်တန်ယုံအစ်စ်ဖွင့်ပွဲကိုကျင်းပနေကြတာပါ။တန်ယုံအစ်စ်ဖွင့်တာကိုဆန္ဒပြသူပေါင်း4000ကျော်ရှိတယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။အဒီကယုံတွင်းမှာတနက်နေ့ပစ်ခတ်မှုတွေ၊မြေယိုဘုံးတွေနဲ့ပစ်ခတ်မှုတွေကြောင့်သေဆုံးသူက52ဦးရှိတယ်လို့ပါလက်စတိုင်းကျမရီတာဝကန်ရရှိတွေကဆိုကြပါတယ်။ဒါဟာ2014ခုနှစ်ကစပြီးတော့အစ္စရေးနဲ့ဖြစ်ပွားခဲ့တဲ့စစ်ပွဲအတွင်းအသေးအပြောက်အများဆုံးကြမ်းဖက်မှုတွေဖြစ်ပါတယ်။တည်ဆုံးသူရေအတွက်များလာတဲ့အမြအမေရိကန်ရဲ့မဟာမိတ်တွေဖြစ်တဲ့ပြင်သစ်နဲ့ဗြိတိန်ပါဝင်တချို့နိုင်ငံတွေကအခုလိုသွေးထွက်တန်ယိုမှုတွေရပ်ဆိုင်းဖို့အစ္စရေးကိုတောင်းဆိုခဲ့ကြပါတယ်။ဒါပေမဲ့အမေရိကန်ကတော့ဒီလိုပြောဆိုတာကိုလက်မခံဘဲအခုကြမ်းဖက်မှုတွေဟာဂါဇာဒေသကိုထိန်းချုပ်ထားတဲ့ဟားမတ်စစ်သွေးကြောတွေအဖွဲ့ကလှုပ်ဆောင်တာလို့အပြစ်တင်ခဲ့ပါတယ်။ဂျေရုဆလင်ဟာအစ္စရေးလ်ရဲ့မြို့တော်ဖြစ်တဲ့အကြောင်းအခုလိုတန်ယုံဖွင့်ပွဲအတွက်သမ္မတထရမ့်ကဗီဒီယိုသွင်းလာပေးပို့ခဲ့သလိုသမ္မတအင်ပီရိုရဲ့ပြောခွင့်ရပုဂ္ဂိုလ်တူဖြစ်တဲ့ရုရှားကလည်းဂျေရုဆလင်မြို့ဟာဂျူးခရစ်ယာန်နဲ့မွတ်စလင်အားလုံးအတွက်ဖြစ်ပြီးဒီကိစ္စဟာအစ္စရေးပါလက်စတိုင်းငြိမ်းချမ်းရေးကြိုးပမ်းမှုကိုထိခိုက်စေမှာမဟုတ်ဘူးလို့ပြောခဲ့ပါတယ်
အစ္စရေးဆိုင်ရာအမေရိကန်တန်ယုံကိုဂျေရုဆလင်မှာဖွင့်ဖို့အမေရိကန်ရဲ့ဆုံးဖြတ်ချက်ဟာအရှေ့အလယ်ပိုင်းဒေသတွင်တင်းမာမှုတိုးလာနိုင်တယ်လို့ထောက်ပြပြီးအမေရိကန်ရဲ့မဟာမိတ်အများပြားကရောရန်သူတွေကပါဝေဖန်နေကြပါတယ်။အရှေ့အလယ်ပိုင်းဒေသငြိမ်းချမ်းရေးဆိုင်ရာအပြည့်အသက်သဘောတူညီချက်မရသေးခင်မှာဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်ဖြစ်အသိမှတ်ပြုပြီးတန်ယုံကိုပြောင်းရွှေ့ဖို့အမေရိကန်ကဆုံးဖြတ်တာကိုဗြိတိန်ကသဘောမတူကြောင်းဗြိတိန်ဝန်ကြီးချုပ်ထရီဆာ မေးရဲ့ပြောခွင့်ရကပြောပါတယ်။ပြင်သစ်သမ္မတအီမန်နူရယ်မက်ခရွန်ကလည်းဣသရေလ်ပါလက်စတိုင်းနယ်စပ်ဂါဇာဒေသမှာတနင်္လာနေ့ကဖြစ်ပွားတဲ့အကြမ်းဖက်မှုတွေအတွင်းပါလက်စတိုင်း52ဦးဣသရေလ်စစ်သားတွေရဲ့လက်ချက်နဲ့တေဆုံးခဲ့ရတဲ့အတွက်ရှုံချလိုက်ပြီးဂျေရုဆလင်ကိုဣသရေလ်မြို့တော်ဖြစ်အသိအမှတ်ပြုတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဆုံးဖြတ်ချက်မှာနောက်ဆက်တွဲအကျိုးဆက်တွေနဲ့ရင်ဆိုင်ရနိုင်တယ်လို့သူကထပ်တလဲလဲသတိပေးပြောပါတယ်အခုလိုအမေရိကန်ရဲ့လှုပ်ဆောင်ချက်ကိုရုရှားကကန့်ကွက်ကြောင်းနဲ့နိုင်ငံတကာအတိုင်းဝိုင်းကဆုံးဖြတ်ထားတာကိုတစ်ဖက်သက်ပြောင်းပြစ်တာမျိုးဟာမသင့်တော်ကြောင်းရုရှားနိုင်ငံသားဝင်ကြီးဆာဂီလက်ဖရော့ကလည်းပြောပါတယ်အရက်ခေါင်းဆောင်အများပြားကလည်းအမေရိကန်ရဲ့လှုပ်ဆောင်ချက်ကိုရှုံချခဲ့တာပါလက်ဘနွန်ဝင်ကြီးချုပ်ဆတ်ဟာရီရီဟာဆတ်ဟာရီရီကဒါဟာရန်ဆတဲ့လုပ်ရဲလို့ပြောခဲ့တယ်လို့အီရန်နိုင်ငံသားဝင်ကြီးဂျာဗစ်ဇာရစ်ကလည်းရှက်စရာကောင်းတဲ့နေ့တစ်နေ့အဖြစ်ပြောခဲ့ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းဒါဟာညှိနှိုင်းမှုတွေမပြီးခင်လုပ်ရမယ့်အလုပ်မဟုတ်ကြောင်းနဲ့အခုချိန်မှာတော့ဂါဇာကပြစ်ခတ်မှုတွေကိုရှော့ချဖို့တောင်းဆိုခဲ့ပါတယ်ရှင်
။တရုတ်နဲ့အမေရိကန်နိုင်ငံကြားကုန်သွယ်ရေးစစ်ပွဲတစ်ခုဖြစ်မလာနိုင်အောင်ရှောင်လွှဲနိုင်ဖို့တနင်္ဂနွေကအရာရှိတွေဒီကနေ့ဝါရှင်တန်ဒီစီမှာနောက်တစ်ချိန်ထပ်ပြီးတော့ဆွေးနွေးညှိနှိုင်းကြပါတော့မယ်။ နိုင်ငံအခြားကုန်သွယ်ရေးကိစ္စမှာကွဲပြားမှုတွေကကြေကြေပြတ်ပြတ်ရှိနေတော့မယ်လို့အမေရိကန်ကူတန်းရောင်းဝယ်ဝန်ကြီး Wilbur Ross ကပြောပါတယ်ဒါပေမဲ့လဲဆိုးရတဲ့အခြေအနေတွေရောက်မလာနိုင်အောင်မျှတတဲ့သဘောတူညီချက်တစ်ခုတော့ထွက်ပေါ်လာဖို့မျှော်လင့်ရတယ်လို့သူကဆိုပါတယ်တရုတ်နိုင်ငံက ZTE လို့ခေါ်တဲ့တယ်လီဖုန်းကုမ္ပဏီကြီးတခုဟာအမေရိကန်ကုမ္ပဏီတွေစီကနေပြီးတော့ကွန်ပျူစီစိတ်ပိုင်းတွေကိုယာကိုင်နှုန်းကြီးကြီးမားမားဝယ်ယူနေတဲ့ကုမ္ပဏီဖြစ်ပြီးတော့ဒီညီနိုင်မှုတွေမှာ ZTE ကုမ္ပဏီနဲ့ပတ်သက်ပြီးတော့ရောတရုတ်သမ္မတရှီကျင်းပင်နဲ့ပုံကိုရေးဆက်ဆံမှုရင်းနှီးမှုတွေပါရောင်ပြန်ဟပ်နေပါလိမ့်မယ်လို့သမ္မတ Trump က Twitter လူမှုကွန်ရက်မှာမနေ့တုန်းကရေးသားပါတယ်။ကုတန်းရောင်းဝယ်ရေးဝင်းကြီးကတော့ခွန်ကိစ္စနဲ့ပတ်သက်ပြီးတော့တရုတ်ဘက်ကထားတဲ့ပြစ်မှတ်တွေကအမေရိကန်ဘက်လောက်မများတာကြောင့်နှစ်နိုင်ငံညှိနှိုင်းမှုတွေမှာတရုတ်ထက်အမေရိကန်ကပိုပြီးတော့ကြံ့ညံ့ခံနိုင်လိမ့်မယ်လို့ဆိုပါတယ်တရုတ်သမ္မတရှီကျင်းပင်ရဲ့စီးပွားရေးဆိုင်ရာထိပ်တန်းကြံပေးပုဂ္ဂိုလ်ဒူဝင်ကြီးလျူဟီဟာအမေရိကန်နဲ့ကုန်သွယ်ရေးကိစ္စညှိနှိုင်းမှုဝါရှင်တန် DC ကိုရောက်နေပါပြီဒီတစ်ပတ်လုံးကုန်သွယ်ရေးဆိုင်ရာနှစ်နိုင်ငံကြားသဘောကွဲလွဲမှုတွေကိုညှိနှိုင်းကြမှာပါဒူဝင်ကြီးလျူဟီနဲ့တူတရုတ်ဝင်ကြီးတော်တော်များများနဲ့ People's Bank of Chinaတရုတ်ပြည်သူဘဏ်ကပုံကိုယ်တွေလည်းပါဝင်ကြပါတယ်ဒီဘဏ်ကတရုတ်ဆွေရရဲ့ငွေကြေးဆိုင်ရာမူဝါဒတွေကိုအကောင့်ထဲပေါ်ပေးနေတဲ့ဘဏ်မှာ
အီရတ်နိုင်ငံမှာ IS စစ်သွေးကြွတွေအပေါ်အောင်ပွဲရပြီးတဲ့နောက်ပိုင်းပထမဆုံးအချိန်အီရတ်ရွေးကောက်ပွဲကိုမနစ်တနင်္လာနေ့ကကျင်းပခဲ့ပြီးမဲတွေကိုစတင်ရေးတွက်နေပါပြီလက်ရှိဝန်ကြီးချုပ် Haider El Abadi ကလည်းရွေးကောက်ပွဲရလဒ်ကိုလေးစားဖို့သူ့ကိုထောက်ခံသူတွေကိုပြောကြားခဲ့ပါတယ်ဒါအပြင်အစိုးရသည့်ဖွဲ့မပြီးမချင်းနိုင်ငံရဲ့လုံခြုံရေးကိုသူ့အနေနဲ့စက်မှတ်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းတနင်္လာနေ့ကနိုင်ငံကိုပြောကြားခဲ့တဲ့မိန့်ခွန်းမှာအီရတ်ဝန်ကြီးချုပ်ကကတိပေးပြောဆိုခဲ့ပါတယ်ရွေးကောက်ပွဲမဲရီတက်မှုတဝက်ကျော်ရလက်အရာအစ္စလာမင်ဘာသာရေးကောင်းဆောင်မော့ခ်တာတာအယ်ဆာဒါကရှေ့ဆုံးကရှိနေပါတယ်ရာနဲ့ချီရှိနေတဲ့သူ့ကိုထောက်ခံသူတွေဟာတနင်္ဂနွေနေ့ကဘက်ဒတ်မြို့တော်လမ်းမရီပေါ်ထွက်ပြီးတော့လဲအောင်ပွဲခံခဲ့ကြပါတယ်မော့ခ်တာတာအယ်ဆာဒါဟာသူကိုယ်တိုင်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခြင်းမရှိပေမဲ့သူလွှမ်းမိုးချုပ်ကင်ထားတဲ့ညွန်ပေါင်းအဖွဲ့ဟာဘက်ဒတ်မြို့မှာတော့မဲအများဆုံးရရှိထားပါတယ်အခုလိုအယ်ဆာဒါရဲ့ညွန်ပေါင်းအဖွဲ့အောင်ပွဲဟာလက်ရှိဝင်ကြီးချုပ်အယ်အဘာဒီရဲ့နောက်တစ်ကြိမ်ရွေးကောက်ပွဲမဲဆယ်စည်းရုံးမှုကိုပြင်းပြင်းထန်ထန်ထိုးနှက်လိုက်တယ်လို့မျိုးဖြစ်သွားဖို့ရှိပါတယ်ရှင
် VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိไลโทมิเตอร์32 kHz 9335ไลโทมิเตอร์40 kHz 9683ไลโทมิเตอร์48 kHz 6153เนี่ยดุติยานายเวมาไลแลมิเตอร์190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့ไลโทมิเตอร์20 25 32တို့ကနေဖမ်းယူနိုင်ပါတယ်
ဒီအမေရိကန်တာမြန်မာဘိုင်းကနေပြီးတော့အင်္ဂါနေ့မနက်ခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ကြီးညာနေပါတယ်တရုတ်မြန်မာနယ်စပ်မှာ TNLA တအောင်ပလောင်တပ်ဖွဲ့တွေနဲ့မြန်မာအစိုးရတပ်ဖွဲ့တွေကြားအခုတလောဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းမှာတရုတ်နိုင်ငံဘက်ချမ်းကိုကြက်ရောက်ခဲ့တဲ့ဒုံးကျည်တွေနဲ့တနက်ကြီးစံတွေကြောင့်တည်ဆုံးရသူတွေထဲမှာတရုတ်နိုင်ငံသား2ဦးပါဝင်တယ်လို့တရုတ်နိုင်ငံသားဝန်ကြီးဌာနကပြောလိုက်ပါတယ်မေလ12ရက်နေ့ကဖြစ်ပွားခဲ့တဲ့တရုတ်မြန်မာနယ်စပ်ကတိုက်ပွဲတွေအပေါ်မှာအထူးစိုးရိမ်ပူပန်ကြောင်းနဲ့ဒီတိုက်ခတ်မှုတွေကိုချက်ချင်းရပ်တန့်ဖို့လဲတရုတ်နိုင်ငံကတောင်းဆိုတဲ့အကြောင်းမနေ့ကကျင်းပတဲ့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရပုဂ္ဂိုလ်လူခန်းကသတင်းတောက်တွေကိုပြောပါတယ်တိုက်ခတ်မှုတွေကြောင့်မြန်မာပြည်ဘက်ကနေပြီးတော့နေဆက်ကိုဖျက်ပြီးတရုတ်နိုင်ငံဘက်ကိုထွက်ပြေးလာသူ300ကျော်ကိုလည်းယာယီနေထိုင်ဖို့စီစဉ်ပေးထားတယ်လို့ဆိုပါတယ်တရုတ်မြန်မာနေဆက်ဒေသမှာငြိမ်းချမ်းမှုနဲ့တည်ငြိမ်မှုတွေကိုထိခိုက်စေမဲ့ဖြစ်ဖြစ်တွေကိုကာကွယ်တားဆီးဖို့နဲ့တိုက်ခတ်မှုတွေအချိန်မြင့်မလာရအောင်အပြစ်ရကြဖို့တရုတ်ဘက်ကတောင်းဆိုနေတာပါရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့ပြင်မှာပြီးခဲ့တဲ့စနေနေ့တုန်းက TNLA တအောင်တပ်ဖွဲ့တွေနဲ့မြန်မာအစိုးရတပ်ဖွဲ့တွေတက်ခတ်ခဲ့ကြတာဖြစ်ပြီးရဲပြည်သူစစ်နဲ့အရသာ20လောက်တေဆုံးပြီးဒဏ်ရသူ29ဦးရှိခဲ့ပါတယ်မြန်မာအစိုးရကတော့ဒီတက်ခတ်မှုဟာ KIA ကချင်လွတ်မြောက်ရေးတပ်ဖွဲ့နဲ့ TNLA အဖွဲ့တို့ရဲ့လက်ချက်လို့သတင်းထုတ်ပြန်ပါတယ်လောဆယ်မှာတော့မူဆယ်မြို့မှာအခြေအနေတည်ငြိမ်ငြိမ်ပြန်ရှိနေပြီးတော့နေဆက်ကုံတွေရေးလဲပြန်လဲပတ်နေတယ်လို့ VOA ကစုံစမ်းသိရှိရပါတယ်
ဒုက္ခသည်တွေနေရရင်ပြန်ရေးအစီအစဉ်အတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုယ်စားလှယ်တွေဟာမေလ18ရက်နေ့မှာဓာကာမြို့တော်မှာထပ်မံတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့ဒုတိယအကြိမ်မြောက်ဆွေးနွေးပွဲကိုဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဝန်ကြီး M. Shahadul Haque ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့မြန်မာနိုင်ငံကြားရေးအမြဲတမ်းအတွင်းဝင်ဦးမြင့်သူဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တို့တက်ရောက်ကြမှာဖြစ်ပါတယ်။နှစ်ဖက်ဆွေးနွေးပွဲနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဝန်ကြီး M. Shahadul Haque ကမှတ်ချက်ပေးရမှာရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးမကြခင်မှာစတင်နိုင်တော့မယ်လို့ခိုင်ခိုင်မာမာယုံကြည်ကြောင်းပြောသွားပါတယ်။ ဒုက္ခသည်တွေနေရပြန်ပူရေးပြီးခဲ့တဲ့နိုဝင်ဘာလကနှစ်နိုင်ငံသဘောတူညီခဲ့ပြီးတဲ့နောက်2018ခုနှစ်ဖေဖော်ဝါရီလမှာဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည် 8,000 ကျော်ရဲ့အမည်စင်းတွေကိုမြန်မာအစိုးရစီကိုစတင်ပေးပို့ရမှာအခု3လကြာပြီးမှ 1,000 လောက်ရဲ့အမည်စင်းကိုပဲမြန်မာဘက်ကစီစစ်အတီးပြူနိုင်ခဲ့တာဖြစ်ပါတယ်။ဒီတော့တွင်မှာပဲမြန်မာနိုင်ငံနေရဲ့ရင်းကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တသန်းအတွက်အခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ရေးကမ္ဘာဘဏ်ကနေထောက်ပံ့ကြေးအမေရိကန်ဒေါ်လာတသန်းဘင်္ဂလားဒေ့ရှ်အစိုးရကိုပေးဖို့ရှိကြောင်းဘင်္ဂလားဒေ့ရှ်ဘက်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်ရှင်
။အင်ဒိုနီးရှားနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့တော်ဆူရာဘာယာမှာလူ9ဦးပါတဲ့မိသားစုတစ်ခုကရဲဌာနချုပ်တစ်ခုကိုတင်းလာနေတုန်းကဒေခံပုံးခွဲတိုက်ခိုက်မှုတစ်ခုပြုလုပ်ခဲ့တယ်လို့အင်ဒိုနီးရှားရဲတပ်ဖွဲ့ကပြောပါတယ်အဲ့တက်ခတ်မှုကြောင့်လူ10ဦးဒဏ်ရာခဲ့ပါတယ်ရုပ်မြင်သံကြားမှာပြသတဲ့ရုပ်ပုံတွေထဲမှာတော့ပောက်ကွဲမှုမဖြစ်ခင်မှာစစ်ဆေးရေးဂိတ်တစ်ခုအပေါ်ကိုမော်တော်ဆိုင်ကယ်နှစ်စီးတက်လာတာကိုမြင်ရပါတယ် IS သွေးကြွအဖွဲ့ကတော့ဒီတက်ခတ်မှုကသူတို့ရဲ့လက်ချက်လို့ဆိုပါတယ်ဒဏ်ရာသူတွေထဲမှာရဲတပ်ဖွဲ့ဝင်4ဦးနဲ့ရဲသား6ဦးပါဝင်ပါတယ်တက်ခတ်မှုမှာ10နှစ်သမီးကအသက်ရှင်လွတ်မြောက်တယ်လို့အနာပိုင်တွေကဆိုပါတယ်ဒီတက်ခတ်မှုမတိုင်ခင်တရက်အလုံးတနင်္ဂနွေနေ့တုန်းကလည်းဒီအဲ့ဒီစူရာဘာယာမြို့မှာပဲမိသားစုဝင်6ဦးရဲ့အသေးခံဘုံးခွဲတိုက်ခိုက်မှုတစ်ခုရှိခဲ့ပါသေးတယ်။ခရီးရန်ဖျားကြောင်3ခုကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့တာပါ။အဲ့တိုက်ခိုက်မှုကြောင့်လူ73ဦးသေဆုံးပြီးတော့42ဦးဒဏ်ရာခဲ့ပါတယ်။အခုတော့အင်ဒိုနီးရှားကမြို့ကြီးတွေအားလုံးမှာသတိပေးချက်တွေထုတ်ပြန်ထားပါတယ်။တနင်္ဂနွေနေ့ကတိုက်ခိုက်မှုကလည်းသူတို့ရဲ့လက်ချက်ပဲလို့ IS သတင်းကြောင်အဖွဲ့ကကြေညာပါတယ်။
ဒီပေါ်နိုင်ငံမှာရှိနေတဲ့ကမ္ဘာအမြင့်ဆုံးအေရက်တောင်ထိပ်အချမ်းကိုတနင်္လာနေ့မနေ့ပိုင်းကအနည်းဆုံးတောင်တက်သမား30လောက်အောင်မြင်စွာတက်နိုင်ခဲ့တဲ့အထက်မှာခြေနှစ်ဖက်လုံးဖြတ်ထားခံရသူတရုတ်နိုင်ငံသားတောင်တက်သမားရှောင်းဘွေယူလဲပါဝင်ခဲ့ပါတယ်သူဟာခြေနှစ်ဖက်လုံးဖြတ်ခံထားရသူတဦးအနေနဲ့ပထမဆုံးအချိန်နီပေါ်ဘက်ချမ်းမှာရှိတဲ့အမြင့်ဆုံးအေဝရက်တောင်ထုပ်ကိုစံချိန်တင်ရောက်ရှိခဲ့တာဖြစ်ပါတယ်။သူနဲ့အတူတကဘာလုံးမှာရှိတဲ့တိုက်ကြီး9တိုက်ကအမြင့်ဆုံးတောင်တွေကိုတက်ရောက်ခဲ့သူအော်စတြေးလျတောင်တက်သမားစတီဗ်ပလိန်းကလည်းစံချိန်တင်နိုင်ခဲ့ပါတယ်ရှင
်။ဒီတက်ရောက်နိုင်ငံတကာသတင်းတွေကိုကိုကြောင်လွင်းနဲ့မအင်ဂျင်နိုင်တို့ကြီးညာသွားကြကြတာဖြစ်ပါတယ် VO ရဲ့ထုတ်လင်းချက်တွေကို Radio နဲ့ Facebook ကနေအခုလိုနားဆင်နေသလိုအင်တာနက်ဆာမင်နာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေထုတ်လင်းပေးမှာမို့အရင်ဆုံးတော့နိုင်ငံတကာသတင်းပုဒ်နဲ့စပါမယ်မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်ဖြတ်သိမ်းရေးနဲ့ပတ်သက်ပြီးတော့ဘလို့သဘောတူညီမှုမှာမဆိုလုံခြုံရေးဆိုင်ရာအာမခံမှုတွေကတော့အစိပ်ပိုင်းတစ်ခုအနေနဲ့ပါဝင်မှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးMike Pompeo ကပြောလိုက်ပါတယ်သဘောတူညီမှုတွေများပြားခဲ့မယ်ဆိုရင်မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်စမ်းသပ်မှုတွေထပ်လုပ်နိုင်တဲ့အခြေအနေတွေရှိနိုင်သေးတယ်လို့လေလာသုံးသပ်သူတွေကပြောကြပါတယ်အကြောင်းကိုကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
မြောက်ကိုရီးယားခေါင်းဆောင် Kim Jong Un နဲ့အမေရိကန်သမ္မတ Donald Trump တို့အခုလာမယ့်ဇွန်လ12ရက်နေ့ကြာလို့ရှိရင်စင်ကာပူနိုင်ငံမှာတွေ့ဆုံကြတော့မှာပါနျူကလ িয়ার လက်နက်စီစဉ်ဖြတ်သိမ်းရေးနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကတောင်းဆိုတဲ့အတိုင်းသဘောတူညီချက်တွေရလာခဲ့မယ်ဆိုလို့ရှိရင်အမေရိကန်နေနဲ့တေချာစိတ်ချရအောင်မြောက်ကိုရီးယားကိုလုံခြုံရေးဆိုင်ရာအာမခံချက်တွေပေးမှာပါလို့အမေရိကန်နိုင်ငံသားဝန်ကြီး Mike Pompeo ကတနင်္ဂနွေနေ့ကထုတ်လွှင့်တဲ့ Fox သတင်းဌာနနဲ့တွေ့ဆုံမိန့်မြန်းခန်းမှာပြောဆိုခဲ့ပါတယ
်စိတ
်ချတေချာရအောင်ကျွန်တော်တို့ဘက်ကလုံခြုံရေးအာမခံချက်တွေကိုပေးရမှာပါအခုလိုမျိုးတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ညီညီမျှမျှဆက်ဆံမှုမျိုးမရှိကြတာ25နှစ်ရှိပါပြီမြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံဆွေးနွေးမှုဖြစ်ပေါ်လာအောင်ဘယ်သမရကမှလှုပ်ခဲတာမရှိပါဘူးအမေရိကန်နေနဲ့အခုကိစ္စကိုတကယ်ပဲလှုပ်ဆောင်နိုင်မှာပါမြောက်ကိုရီးယားအစိုးရနဲ့ဆက်ဆံရေးကိုအမေရိကန်ဘက်ကဆက်ပြီးတော့တွန့်ဆုတ်နေဖို့မလိုတော့တဲ့အခြေအနေမျိုးရောက်လာပါလိမ့်မယ်ဒီလိုယူရချက်တွေနဲ့လှုပ်ဆောင်နေတာပါအ
မေရိကန်နိုင်ငံရဲ့ဝန်ကြီး Mike Pompeo ရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးတော့ကိုရီးယားကျွန်းဆွယ်မှာရေရှည်ငြိမ်းချမ်းရအောင်နဲ့တည်ငြိမ်မှုတွေဖြစ်လာအောင်ဖန်တီးမဲ့ကမ်းလှမ်းမှုတွေအတွက်တရုတ်နိုင်ငံအနေနဲ့အားပေးတဲ့အကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနကမနေ့တုန်းကပဲပြောခဲ့ပါတယ်။အမေရိကန်ကာကွယ်ရေးဆိုင်ရာလေ့လာသုံးသပ်သူတဦးဖြစ်တဲ့ Bruce Bennett ကတော့အမေရိကန်နဲ့မြောက်ကိုရီးယားနှစ်ဖက်ညှိနှိုင်းမှုတွေအဆင်မပြေခဲ့ရင်နျူကလ িয়ার စမ်းသပ်မှုတွေကိုမြောက်ကိုရီးယားဘက်ကဆက်ပြီးတော့လှုပ်လာနိုင်ခြေရှိတဲ့အကြောင်း VOA ကိုပြောပါတယ်။
There's a lot of evidence that there was already substantial damage to it.
ဒီကနေ့စက်တင်ဘာလတုန်းကနျူကလ িয়ার စမ်းသပ်မှု6ကြိမ်မြောက်ကိုရီးယားဘက်ကလုပ်ခဲ့ပါတယ်။အဲဒီမှာထိခိုက်ပျက်စီးခဲ့တဲ့သက်တွေလည်းအများကြီးရှိပါတယ်။သူတို့စီမှာနျူကလ িয়ার ဆန်တဲ့မှုတွေထပ်ပြီးလှုပ်လို့ရနိုင်လောက်တဲ့လှိုင်ကောင်းတွေတချို့ရှိနေပါသေးတယ်။အမေရိကန်ရဲ့သဘောတူညီမှုတွေတပြားခဲ့ရင်သူတို့ဘက်ကနျူကလ িয়ার ဆန်တဲ့မှုတွေလုပ်မယ်ဆိုလှုပ်လာနိုင်ပါတယ်။ဒါမှမဟုတ်လေရထားတဲ့သဘောတူညီချက်တွေအတိုင်းဖြစ်အောင် စံတမ်းမှုတွေမလုပ်ဘဲနေလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်
။ဇွန်လ10ရက်နေ့ကျလို့ရှိရင်စင်ကာပူနိုင်ငံမှာအမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့တွေ့ဆုံကြမဲ့ကိစ္စအတွက်တန်တမန်နေတဲခိုနိုင်အောင်စင်ကာပူနိုင်ငံဘက်ကတော့ပြင်ဆင်မှုတွေကိုအပြီးအပြင်လုပ်နေပါပြီ။လေလာတုံးသက်သူ Bruce Bennett ကတော့အခုလိုထိပ်သီးတွေ့ဆုံပွဲအတွက်စင်ကာပူကိုရွေးချယ်တာမှန်ကန်တယ်လို့ယူဆပါတယ်။
I think Singapore was the right choice. You know, you can't do it in Pyongyang because in Asia the weak leader goes to visit the strong.
စင်ကာပူကိုယူလိုက်တာမှန်တယ်လို့ကျွန်တော်ထင်ပါတယ်။ဒါမှထရမ့်ကပျုံယန်းကိုတော့မှမဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့အာရှမှာကအားနည်းတဲ့ခေါင်းဆောင်ကအားကြီးတဲ့ခေါင်းဆောင်စီကိုတွားလို့ရှိပါတယ်။ဒီလိုပုံရိပ်မျိုးကိုသမ္မတထရမ့်ကဖန်တီးခြင်းမှာမဟုတ်ပါဘူး။တရုတ်ဒါမှမဟုတ်တောင်ကိုရီးယားနိုင်ငံကိုလည်းသမ္မတထရမ့်တွားခြင်းမှာမဟုတ်ပါဘူး။ဘာလို့လဲဆိုတော့အဲ့ဒီနိုင်ငံတွေကခေါင်းဆောင်တွေရဲ့အရေးထိုးလွှမ်းမိုးမှုတွေကရှိနေပါတယ်။ဥရောပကိုလည်းတွားမှာမဟုတ်ပါဘူး။ဘာကြောင့်လဲဆိုကင်ဂျုံအွန်းကဥရောပအတွက်ယုံကြည်ရလောက်အောင်လှုပ်ဆောင်တာမျိုးတွေရှိခဲ့တာမဟုတ်ပါဘူး။ဆိုတော့အာရှတွေကဘယ်လိုက်မှုမရှိတဲ့နိုင်ငံတစ်ခုကိုယူတဲ့အခါစင်ကာပူကတော့တကယ်မှန်တဲ့ရွေးချယ်မှုပါပဲ။
နောက်ကိုရီးယားဘက်ကသာနျူကလ িয়ার လက်နက်ဖျက်သိမ်းရေးစီစဉ်ကိုအပြည့်အဝသဘောတူမယ်ဆိုရင်လုံခြုံရေးကိစ္စသာမကကုန်သွယ်ရေးနဲ့ယင်းနှိမ့်မြုပ်နှံမှုကိစ္စတွေကိုပါနောက်ကိုရီးယားနဲ့အမြန်ဆုံးလှုပ်ဆောင်မှုအမေရိကန်ဘက်ကပြင်ဆင်ထားတယ်လို့လဲသမ္မတအင်ဗီရိုရဲ့အမျိုးသားလုံခြုံရေးအကြံပေးအရာရှိဂျွန်ဘောတန်က ABC သတင်းဌာနကိုပြောထားတာရှိပါတယ်နျူကလ িয়ার အစီအစဉ်ဖျက်သိမ်းရေးကနောက်ကိုရီးယားအစိုးရဘက်မှမူတည်တဲ့ပုံမှန်နိုင်ငံတစ်ခုဖြစ်လာအောင်နောက်ကိုရီးယားဘက်ကဘလောက်မြန်မြန်လှုပ်ချင်နေတယ်လဲဆိုတဲ့အပေါ်မှာမူတည်တယ်လို့လဲအင်ဂျီရောရဲ့အမျိုးသားလူညိုရေးအကြံပေးရာရှိဂျွန်ဘောတန်ကပြောဆိုထားပါတယ်
။ကိုကျော်အောင်လင်းပြောပြသွားတာပါ။အခုတော့မြန်မာနဲ့ဆိုင်တဲ့သတင်းလွှာတွေကိုထုတ်လွှင့်ပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးရဲ့အဓိကလမ်းမကြီးဖြစ်တဲ့မန္တလေးလားရှိုးမူဆယ်လမ်းမှာမနေ့ကတိုက်ပွဲထပ်မံပြီးတော့ဖြစ်ပွားနေပေမဲ့ကားအသွာလာတွေလုံးဝရပ်တန့်မသွားဘဲနဲ့အထိတ်တလန့်သွားလာနေကြပါတယ်။လောလောဆယ်မူဆယ်မြို့မှာအခြေအနေဟာပြန်ပြီးတော့တည်ငြိမ်စပြူလာနေသလိုနေဆက်ကုံတော်ကြီးဟာလည်းဆက်လက်ပြီးတော့လေပတ်နေစေဖြစ်ပါတယ်ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစော်ကတင်ပြထားတာကိုနားဆင်ပါခင်ဗျာ
ဟုတ်ကဲ့တရုတ်မြန်မာနေဆက်မူဆွေမျိုးနဲ့ပတ်ဝန်းကျင်ကရဲနဲ့ပြည်သူစစ်စခန်းတွေကိုစနေနေ့ကဝင်ရောက်တိုက်ခိုက်ခံရပြီးတဲ့နောက်ဒီကနေ့မှလည်းမူဆယ်နဲ့နန်းဖက်ကအကြားမှာတိုက်ပွဲတွေထပ်မံဖြစ်ပွားခဲ့ပါတယ်ဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုနန်းဖက်ကရဲရာရှိတဦးကအခုလိုပြောပါတယ
်နန်းဖက်ကလည်းမူဆွေကျမကျွန်တော်တို့နန်းဖက်ကအေရီယာမဟုတ်တော့ဘူးအဲ့မူဆွေအေရီယာရောက်သွားတယ်နန်းအောင်နဲ့နန်းပေါ်ကျောင်းမှဖြစ်နေပါလားကြည့်တာကဘုနာကိုနိုင်ပြောတယ်အခုချိန်ကြီးဖြစ်နေတယ်ဟိုင်းနောက်အောင်ကြောက်ပါလေသူတို့ကဟိုဒီရွာထဲမှာဝင်လာတာဘုရွာထဲဝင်လာတာဘုရွာထဲမှာသူကအင်းအားကြီးမှာ150ငွေနဲ့ဝင်လာသူကအဲ့ရည်ပြန်ထွက်ပြီးတော့အဲ့ဘုနာနောက်အောင်ကြောက်တော့ဆက်တော့ဒီမှာအဲ့ဒီကြောက်မှာဖြစ်နေရကွာခွက်ရည်ရကြောက်သူကဖွက်လို့တည်ရတာ
ဒါကတော့နေကင်း12နာရီခွဲအချိန်ကပြောခဲ့တာဖြစ်ပါတယ်ဒီတိုက်ခိုက်မှုတွေဟာနေကင်း12နာရီခွဲအချိန်ထိလည်းဆက်လက်ဖြစ်ပွားနေကြောင်းရဲအရာရှိကပြောပါတယ်
နောက်ဆုံးစီနီကကျွန်တော်နတ်အောင်တကြောမှာသူတို့အရာဟိုဟာအဖွဲ့ကြီးကိုကျွန်တော်တို့ဒီဖြောင်းနေတဲ့တိုက်ပွဲဖြစ်နေတည်ရတယ်ဗျာဟုတ်ကဲ့ခင်ဗျာအခုစီနီသိနေရတယ်အဲ့လိုလိုကြားနေရဗျာဟိုအဲ့ရောလိုင်းကားတွေကသွားလိုက်ဖြီးတဲ့လိုင်းကားရောအထိတ်လန့်ပါဗျာလိုင်းအဲ့မှာဖြစ်နေတာတန်ကြားတယ်ဆိုတာကြည့်ရကျွန်တော်အခုစီနီကြီးမင်းကဦးမြတ်ကသွားသွားတယ်အထိတ်လန့်မသူကသွားတယ်ဒီကတော့ဘယ်လောက်ဖြစ်နေလဲသွားကြတယ်ခါရတော့
လာရှိုးမူဆယ်နန်းခမ်းလမ်းမှာပြေးဆွဲနေတဲ့ရင်မောင်းတူကတော့ဒီကနေ့ကားသွားလာနေပါကြောင့်အခုလိုပြောပါတယ်
ဒီနေ့နဲ့ပဲရှိရခုနကဘက်မှာလည်းပြစ်လို့ဟိုဘက်တကားမှာဟိုလက်ပုတ်တကားဘက်မှာဘူးစဲပြန်ငါးမကျော်ပဲလေဒါမဲ့သွားတဲ့လူရှိရခဏလေးပါလေကျန်ဒီကတော့ကျော်တော့ရတော့
စနေနေ့ကဖြစ်ပေါ်တဲ့မူဆယ်နဲ့အနီးနားဒေသကတိုက်ပွဲတွေအတွင်းမှာရဲဌာနပြည်သူစစ်နဲ့အရသာစုစုပေါင်း20လောက်တေဆုံးပြီးလူ28ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်ဒီတိုက်ခိုက်မှုဟာကချင်လွတ်လပ်ရေးတပ်ဖွဲ့ KIA နဲ့တအန်းပလောင်အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ရဲ့လက်ချက်ဖြစ်ကြောင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်လက်ရှိမူဆယ်မြို့ရဲ့အခြေအနေကိုမူဆယ်မြို့ကဂရုဏာပရာဟိတအသင်းဥက္ကဋ္ဌဦးတောင်းထွန်းကအခုလိုပြောပါတယ်
ကြည့်တာမူဆယ်မှာမဖြစ်ဘူးနန်းပေါ်တကားကိုလက်နဲ့ကြီးနှလုံးထူတယ်နန်းအောင်နာမှာသူတို့သွားတယ်သူတို့ဖြတ်တဲ့အတွက်ကိုကတ်တာလောက်တာရှိတယ်အဲ့ဒါပဲတကယ်ဟာတော့အကျဉ်းထုတ်မှာတော့အလုပ်ပုံမှန်လှုပ်ရှားနေကြတယ်ရေစက်ကုံတွေကြီးကတော့ကုံတွေနဲ့တန်းကြောင်းကတော့ဘာမှထိခိုက်မှုမရှိဘူးအလုပ်ပုံမှန်သွားနေကြပါတယ်ကြာခုကားတွေကတရက်ကိုအတက်စင်းရအနည်းဆုံး3000နဲ့5000ကျားမှရှိတယ်လေရှိတဲ့ခါကျသူကဟိုခဏပဲရက်တဲ့ခဏပဲဗျကားတန်းကြီးကလမ်းပိတ်လို့မရဘူးဖြစ်တော့ခဏတော့ရက်သွားတာပဲကျန်ကြီးကလည်းခကြရှေ့ပြန်တိုးသွားကြတယ်ဒီလိုတိုက်ပွဲခဏခဏဖြစ်နေတာတော့ကျွန်တော်ပြည်သူတွေဒုက္ခရောက်ပါတယ်တကယ်လို့လက်နက်ကင်ဖွဲ့တွေငြင်းငြင်းယူကြပါလို့ပဲတောင်းဆိုချင်ပါတယ်ဗ
ျစနေနေ့ကဖြစ်ပေါ်တဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးတအန်းပလောင်လက်နက်ကင်ဖွဲ့ကဒေသခံတွေနဲ့တရုတ်နိုင်ငံသားတွေကိုထိခိုက်စေတဲ့လောင်စာယုံကိုတိုက်ခိုက်တာဖြစ်ကြောင်းသတင်းထုတ်ပြန်ပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးရန်ကုန်မြို့အမေရိကန်တပ်ရုံးကကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပြီးသ တန်ယုံရဲ့ပြောရေးဆိုခွင့်ရှိသူ Miss Ayani Manring က VOA ကိုအခုလိုပြောပါတယ
် We are deeply concerned by the casualties caused by the recent clashes between the TNLA government security forces and militias in Musée Township in northern Shan.
ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့အတွင်းမှာ TNLA တပ်အစိုးရလုံခြုံရေးတပ်ဖွဲ့နဲ့ပြည်သူ့စစ်တပ်အကြားမကြသေးမီကဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်တည်ကြည်ဒဏ်ရာရရှိမှုတွေအတွက်မိမိတို့အနေနဲ့များစွာစိုးရင်ပူပန်ကြောင်းပြောဆိုထားတာပါတဆက်ထဲမှာပဲထိခိုက်မှုတွေမရှိအောင်ထိမ့်သိမ်းဆောင်ရွက်ကြဖို့ဒုက္ခရောက်သူတွေကိုလူသားချင်းစာနာတဲ့အကူအညီတွေပေးတာကိုခွင့်ပြုဖို့နဲ့ပြဿနာတွေကိုငြင်းချမ်းစွာဖြေရှင်းဖို့တိုက်တွန်းထားပါတယ်2016ခုနှစ်နိုဝင်ဘာလအတွင်းကလည်းကချင်ပလောင်ကိုကန့်နဲ့အေးအေးခေါ်ရခိုင်တပ်ဖွဲ့တွေပူးပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ကမူဆယ်ကုတ်ခိုင်မွန်ကိုအပါအဝင်ရှမ်းပြည်နယ်မြောက်ပိုင်းကအစိုးရတပ်စခန်းနဲ့ရဲကင်းစစ်တပ်နေရာလောက်ကိုဝင်ရောက်တိုက်ခိုက်တာတွေဖြစ်ပွားခဲ့ဘူးပါတယ်
ဒါကတော့တရုတ်မြန်မာနယ်စပ်မူဆယ်မြို့ရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ VOA သတင်းတော့ကိုမိုးစောတင်ပြတော့တာပါ။သောရရှင်များခင်ဗျာမကြခင်ကြောက်ရွံ့တဲ့မုတ်တုံကာလအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ညာဒုက္ခသည်တွေအတွက်အဆိုးဝါးဆုံးတဘာဝဘေးဒုက္ခရင်ဆိုင်နိုင်ရခြင်းရှိတဲ့အတွက်ကြောင့်ကြိုတင်ကာကွယ်ရေးအစီအစဉ်တွေတည်တည်ချာချာလုပ်ဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကသတိပေးတိုက်တွန်းလိုက်ပါတယ်။အခုနောက်ဆုံးအခြေအနေမှာလည်းဆိုက်ကလုန်းမုန်နဲ့အန္တရာယ်ကြောက်ရွံ့နိုင်တဲ့အန္တရာယ်ကနေဒုက္ခသည်တွေအကာအကွယ်မဲ့ဖြစ်နေသေးပဲဆိုပြီးတော့အေဂျင်စီအရာရှိတဦးကဆိုပါတယ်ရိုက်တာရဲ့သတင်းဆောင်မကိုအခြေခံပြီးတော့မတ်အင်ဂျင်နဲ့ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံကယာယီစခန်းတွေမှာနေထိုင်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာမကြခင်ကြောက်ရွံ့တော့မဲ့မုတ်တုံမိုးရာသီကြောင်းဘေးအန္တရာယ်အစ်စ်တွေထပ်ပြီးရင်ဆိုင်ရဖို့ရှိနေပါတယ်မြေပြိုကျမှုအန္တရာယ်ရှိနေတဲ့နေရာတွေမှာဒုက္ခသည်အများစုနေထိုင်နေရတာကြောင့်သူတို့ရဲ့ဘေးကင်းလုံခြုံရေးအပေါ်မှာစိုးရိမ်မှုတွေတိုးလာနေတာပါမဆောက်တဲ့တောင်ဆောင်းတွေနဲ့ရေလွှမ်းမိုးလေးရှိတဲ့ဂျိုင်ဝမ်တွေမှာခိုင်ခတ်မှုမရှိတဲ့ဝါးတွေနဲ့ကာယံမြည်ဖြစ်သလိုပြန့်ကျဲတိဆောက်ထားတဲ့တဲအိမ်တွေမှာဒုက္ခသည်တွေနေနေကြတာပါမုတ်တုံရာသီကာလတွင်ဒုက္ခသည်တွေရင်ဆိုင်ရဖို့ရှိတဲ့လေတိုက်နှုံးပြင်းထန်ပြီးမိုးကြီးမဲ့အခြေအနေစတဲ့ဖြစ်လာနိုင်ခြေရှိတဲ့သဘာဝဘေးအန္တရာယ်ဒါမှမဟုတ်ပြဿနာတွေကိုအချိန်မီကာကွယ်တားဆီးနိုင်ဖို့အစီအစဉ်တွေကိုကြိုတင်ချမှတ်ဆောင်ရွက်တင်ကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီအရာရှိအက်ဒဝတ်ဘန်ဆန်ကအခုလိုပြောပါတယ်
We should absolutely mentally and operationally plan for the worst case scenarios in terms
of ဆိုးရွားပြည့်ဖြစ်လာနိုင်တဲ့စိန်ခေါ်မှုကြီးနဲ့ရင်ဆိုင်ရနိုင်တာကိုဒါကိုကင်တွယ်နိုင်မဲ့ပြည်စုံတဲ့အစီအစဉ်ကိုတည်တည်ချာချာစီစဉ်တင်ပါတယ
်အဓိကအစိုးရင်ရဆုံးအချက်ကတော့ဆိုက်ကလုန်းမုန်တိုင်းကြားရောက်လာမယ်ဆိုရင်ဒုက္ခသည်တွေအတွက်ရည်ကြီးတာမြေပြိုတာစတဲ့အန္တရာယ်တွေကနေအကာအကွယ်မဲ့ဖြစ်နေကြောင်းဘန်ဆန်ကဆိုပါတယ
် The one unknown quantity and this is perhaps the most concerning thing
အတိုင်းအတာပမာဏမသိနိုင်တဲ့အပြင်အစိုးရရာဇဝင်ကိစ္စကတော့ဆိုင်ကလုန်းမုန်တိုင်းပဲဖြစ်ပါတယ်တကယ်လို့ဆိုင်ကလုန်းမုန်တိုင်းသာကြောက်ရွံ့ခဲ့မယ်ဆိုရင်နောက်ထပ်ပြဿနာတစ်ပြိုင်နက်ရှိလာမယ်ဆိုတာသိသာတင်ရှားပါတယ
်2019ခုနှစ်ဩဂုတ်လကတည်းကမြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းနီးပါးဟာဘင်္ဂလားဒေ့ရှ်ဘက်မှာရှိနေတာပါ။ကြက်တဲပြစ်သိမ့်နေတဲ့ဒုက္ခသည်စခန်းတွေမှာနေထိုင်နေကြတယ်လို့စာနယ်ရိက္ခာ၊ရေနဲ့ဆေးဝါးကုသမှုစတဲ့အခြေခံလိုအပ်ချက်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေါ်မှာပဲမှီခိုနေကြရတာဖြစ်ပါတယ်။တဘာဝဘေးအန္တရာယ်ကယ်ဆယ်ရေးနဲ့ဒုက္ခသည်အကျပ်တဲစတဲ့နိုင်ငံတကာအတွေ့အကြုံအများအပြားအရင်ကတည်းကရှိခဲ့ဘူးတဲ့ဘန်ဆန်ကတော့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကအခြေအနေတွေဟာအရင်ကသူကြုံတွေ့ခဲ့ရတဲ့အခြားနိုင်ငံကအခြေအနေတွေနဲ့နှိုင်းယှဉ်ရင်းအလွန်ကိုခက်ခဲရှုပ်ထွေးတယ်လို့ပြောပါတယ
် I've been doing this work since 2002as compared to
ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီမှာကျွန်တော်2002ခုနှစ်ကတည်းကစပြီးအလုပ်လုပ်ခဲ့တာပါအာရှမှာဆူနာမီဖြစ်ပြီးချင်းအခြေအနေဟီတီမှာလှုပ်ခဲ့တဲ့ငလျင်နီဂျယ်နိုင်ငံကလက်ခံထားတဲ့မာလီဒုက္ခသည်အကြမ်းတဲစတာတွေနဲ့နှိုင်းယှဉ်မဲ့ဆိုရင်ကျွန်တော်ကင်တွေဖြစ်ရှင်းခဲ့ရတဲ့ကိစ္စတွေလည်းအခုရိုဟင်ဂျာအကြမ်းတဲဟာအလွန်ကိုရှုပ်ထွေးခက်ခဲလာပါတယ်
။နိုင်ငံမဲ့ဖြစ်နေတဲ့ရိုဟင်ဂျာလူဦးရေစုစုပေါင်း2တန်းရှိနေပြီးအဲ့ဒီတဲကတန်းတန်းဟာမြန်မာနိုင်ငံထဲမှာဖြစ်ပြီးနောက်ထပ်တန်းတန်းတဲကတဝက်ကျော်ဟာဘင်္ဂလားဒေ့ရှ်မှာရှိနေပြီးဂျန်နာတွေကတော့အိန္ဒိယမလေးရှားစတဲ့နိုင်ငံတွေမှာရောက်ရှိနေတာပါ။သူတို့အခြေအနေကိုကူညီဖြေရှင်းဖို့ပုံရဟမင်းကြီးဖရန်စစ်ဦးဆောင်တဲ့နိုင်ငံတကာညီလာခံတရက်ကိုဒီနေ့အတွင်းကျင်းပဖို့ရှိတယ်လို့လည်းဗာတီကန်နန်းတော်ကသတင်းထုတ်ပြန်ထားပါတယ်။ဒီတော့တွင်မှာပဲ USAID American ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေး Agency အာရှဒေသဆိုင်ရာအုပ်ချုပ်ရေးမှူး Mark Green ဟာသူ့ရဲ့အာရှဒေသခီးစဉ်တွင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုမနေ့တနင်္လာနေ့ကရောက်ရှိခဲ့ပြီးဒီကနေ့မှာတော့နေဆက်ကရိုဟင်ဂျာဒုက္ခသည်စခန်းတွေရဲ့အခြေအနေကိုတွားရောက်ကြည့်ရှုမှာပါ။မြန်မာနိုင်ငံကိုတော့မေလ18ရက်နေ့မှာ Mr. Green ရောက်ရှိမှာဖြစ်ပြီးရိုဟင်ဂျာဒုက္ခသည်တွေထွက်ခွာလာတဲ့ရခိုင်ပြည်နယ်အရေးကိုမြန်မာအစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးမှာဖြစ်ပါတယ်ရှင်။
မအင်ဂျင်နီယာရဲ့သတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်။ဒေါက်တာရှင်များခင်ဗျာ။မ မတန်ဆွမ်းနေအတွက်အင်တွင်လက်မှုပညာလုပ်ငန်းတွေပိုးပြီးတော့တိုးတက်လာအောင်နေထိုင်မှုဘဝအဆင့်တန်းအခွင့်အလမ်းတွေတိုးတက်လာစေဖို့အတွက်အစိုးရအနေနဲ့ပိုးပြီးတော့လှုပ်ဆောင်တဲ့နယ်လို့မတန်ဆွမ်းအခွင့်ရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်။မတန်ဆွမ်းများအနေနဲ့အခွင့်ရေးပေးလာတဲ့အပေါ်မှာစူးစမ်းလို့ရှိပြီးတော့မိမိတို့ရဲ့စာဝတ်နေရေးအဆင်ပြေဖို့အတွက်တင့်တော်တဲ့ထောက်ပံ့မှုနဲ့အဆက်အသွယ်တွေကိုလည်းမျှော်လင့်နေမိတယ်လို့ဆိုပါတယ်။အပြည့်စုံကတော့ရန်ကုန်ကဆီယာဆန်ပလန်ဇာမှာနှစ်ရက်ကြာကျင်းပခဲ့တဲ့မတန်ဆွမ်းရန်ပုံငွေပွဲကိုကိုယ်တိုင်သွားပြီးတော့သတင်းယူခဲ့တဲ့မတ်နော်ဒဇင်ဖွေးကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။မြန်မာနိုင်ငံအစိုးရအနေနဲ့မတန်ဆွမ်းသူတွေအတွက်အခုလိုလက်မှုပညာပြပွဲလေးတွေကိုမြန်မာလုပ်ပေးတဲ့လို့မတန်ဆွမ်းအခွင့်အရေးလှုပ်ရှားသူတူဖြစ်တဲ့ Outside on ကဗီဒီယိုကိုအခုလိုပြောပါတယ်။
အစိုးရကတော့ကျွန်တော်မတန်ဆွမ်းတူရတဲ့ဒီလိုမျိုးအခွင့်အလမ်းတွေပေါ့နော်ဟိုမြင်းများလို့ပေးဖို့တောင်းဆိုတယ်ပြီးတော့ကျွန်တော်မတန်ဆွမ်းတူတွေဘက်ကနဲ့လည်းပုံမှန်စူးစမ်းမယ်ပေါ့နော်ကျွန်တော်တို့ဘက်ကစူးစမ်းမှုလည်းလိုတယ်လုပ်ငန်းပိုင်းမှာပဲဖြစ်ဖြစ်လှုပ်ချင်တဲ့စိတ်လေးပေါ့နော်အဓိကဟိုကိုလှုပ်လှုပ်ချင်နေဆိုတာထက်ကိုကိုရံလည်းလှုပ်ရမယ်ပေါ့နော်တောင်းဆိုတာထက်ကိုကိုရံလည်းလှုပ်ချင်လှုပ်ကြင်တာကြည့်ချင်းအဖြစ်အများကလည်းမြင်လာမယ်ပေါ့ကျွန်တော်တို့အဲ့လိုပဲပြောချင်ပါတယ်ရှင့်ပုံမှန်လည်းဒီလိုပွဲလေးတွေပေါ့နော်အစိုးရဘက်ကမဟုတ်ကူညီပေးမယ်ဆိုအရင်ဝမ်းမြောက်ပါပါရှင်
။အသက်ဆွေးများနေနဲ့လေအခွင့်အရေးများပေးလာတဲ့အပေါ်မှာစူးစမ်းလို့သိရှိပြီးသူတို့ရဲ့စာဝတ်နေရေးချမှတ်လာစေဖို့အတွက်တင့်တင့်နဲ့ထောက်ပံ့မှုနဲ့အဆက်အသွယ်တွေကိုမျှော်လင့်မိတယ်လို့ NNA ကလက်မှုပညာရှင်ကိုအိုက်ပေါင်းက VOE ကိုအခုလိုပြောပါရတယ်
။ကျွန်တော်ပြောတာမတန်းတော့နေတော့နော်ဘလို့လောက်ရမလဲဘလို့ဖြစ်မလဲဆိုတော့ပံပိုးကူညီတဲ့လူရှိရင်တော့ကိုယ်အသင့်ပြေလောက်လဲ။တခြားလူကလည်းအမှန်တန်ဆုံးလေးပန်ပိုးရဲသူတို့ကလည်းကြိုးစားရတယ်အာပို့ပြီးတော့အဆင်ပြေနှစ်ဖက်သလုံးအဆင်ပြေတော့เนาะအာသူတို့လည်းဝင်ငွေရတယ်တခြားလူကလည်းအာပို့ပြီးတော့ဒီကောင်းတော့เนาะသူတို့အတွက်ကူညီပေးတယ်သူတို့ဘဝကိုမပြတ်သီးတော့ဘူးသူလမ်းစရိတ်တွေပါရှိတော့เนาะစားစရိတ်တွေအာဝတ်စရိတ်တွေအလားတွေပါရှိရဟုတ်ကဲ့
မြန်မာနိုင်ငံကလက်မှုပညာရှင်များကကမ္ဘာကထလုပ်ပြီးမိဘမဲနဲ့မတန်ဆွမ်းကလေးငယ်များပရဟိတရေမုံငွေပွဲကိုရန်ကုန်မြို့ဆီယာဆန်ပလာဇာမှာနေ့ရက်ကြာကျင်းပခဲ့ပါတယ်။မတန်ဆွမ်းများရဲ့အိမ်တွင်းလက်မှုပညာရပ်များကိုမြစ်တီချင်းအဖြစ်မြန်မာနိုင်ငံရဲ့စီးပွားရေးလုပ်ငန်းကိုတစ်ဖက်တစ်လမ်းကနေအထောက်အကူပြုစေတယ်လို့ယနေ့ပွဲစီစဉ်သူကိုထွေးအောင်လွင်က VOE ကိုအခုလိုပြောပါတယ
်။ကျွန်တော်မြန်မာနိုင်ငံမှာပေါ့နော်လက်မှုပညာနဲ့ပတ်သက်ပြီးဈေးကွက်တွေပုံမှန်ဖွင့်ပြလာစေခြင်းနဲ့နောက်တစ်ခုကဒီမှာပေါ့ပရဟိတအဖွဲ့လေးပါမတန်မဆွမ်းလေးရဲ့နောက်မိဘမဲလေးပေါ့နော်အဲ့ဒါမျိုးလေးပါတယ်။ဒီကလေးငယ်တွေရဲ့ပေါ့လက်မှုပစ္စည်းတွေပေါ့နော်ဒီလူကောင်းနဲ့မခြားတန်းတူလုံနိုင်တဲ့လက်မှုလက်ရာလေးကိုကျွန်တော်ပြသစေခြင်းနဲ့ပေါ့နော်သူတို့လည်းနောက်ပြီးဈေးကွက်လေးတစ်ခုတိစောက်ပေးခြင်းနဲ့သူတို့ဘဝဖွင့်ပြတုတ်တက်ရေးပညာရေးအတွက်ပေါ့နော်အထောက်အကူဖြစ်အောင်အဲ့ဒီရွေးချက်လေးနဲ့ကျွန်တော်ဒီပွဲလေးစီစဉ်ပြခဲ့တာပါ
။နောက်ထပ်ဒီလိုပွဲလေးကိုကျင်းပသွားဖို့အစီအစဉ်ရှိပြီးအစိုးရဘက်ကလည်းဒီလိုမျိုးပွဲလေးကိုအားပေးသင့်တယ်လို့ကိုထွေးရောင်တွင်ကပြောပါတယ်။နိုင်ငံရေးစီးပွားရေးကိုတစ်ဖက်တစ်လမ်းကနေအထိုက်အလျောက်ထောက်ကူပြုနိုင်တဲ့ပညာရည်တွေဖြစ်တဲ့အတွက်ကြောင့်မို့အစိုးရအနေနဲ့လည်းအားပေးဖို့ကိုသူကတိုက်တွန်းပါတယ်။ဆီယာဆန်ပလာဇာမှာမေလ10ရက်နေ့နဲ့17ရက်နေ့ကပြုလုပ်ခဲ့တဲ့ပရဟိတရေမုံငွေပွဲလေးဟာဆိုရင်တိုင်းတိုင်းတစ်ပိုင်လက်မှုလုပ်ငန်းရှင်တွေနဲ့အသက်ဆွဲလက်မှုပညာရှင်တွေဖန်တီးထားတဲ့အသုံးဆောင်လက်မှုပစ္စည်းမျိုးစုံနဲ့စားသောက်ကူပစ္စည်းတွေကို၅ချိန်မြောက်စုစည်းပြသခဲ့တာဖြစ်ပါတယ်။လက်မှုလုပ်ငန်းတွေကိုလုပ်ကိုင်နေကြတဲ့မတန်ဆွမ်းသူများရဲ့ဘဝမြင့်ကျင်ရေးအတွက်ရည်ရွယ်ပြီးတော့အခါအားလိုစွာကျင်းပဖို့အစီအစဉ်များလည်းရှိတယ်လို့ပွဲစီစဉ်သူကပြောပါတယ်ရှင်
။ရန်ကုန်မြို့ကဆီယာဆန်ပလာဇာမှာကျင်းပခဲ့တဲ့မတန်ဆွမ်းရန်ပုံငွေပွဲကိုကိုယ်တိုင်သွားပြီးသတင်းယူခဲ့တဲ့နော်ဒဇင်ဖွေးတင်ပြသွားတာဖြစ်ပါတယ်။ VOE ကအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ VOE ကိုအကြံပြုစာရေးသားပေးဖို့လိုတဲ့တွေးသချင်းတောင်းညင်ကြတယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ် VOA ကိုတယ်လီဖုန်းနဲ့ဆက်သွယ်လို့တယ်ဆိုရင်တော့ကျွန်တော်တို့ရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ် ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။တော်ရရှင်တို့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40 51တို့အပြင်လိုင်းလံမီတာ190 kHz 1595ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာနားဆင်ကြရမှာကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောင်းနှုတ်တင်ပြပေးမှာဖြစ်တယ်လို့မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြဖို့ရှိပါတယ်။အပတ်စဉ်အစီအစဉ်လေးတင်ဆက်တဲ့အခါမှာဆိုရင်တော့
တို့ပြည်နေနေရမှာ1990ဒီကဲဥပဒေရစီကျွန်တော်တို့ကကျွန်တော်တို့ရဲ့ဟိုကရာခွင့်ရာဝိုင်ခွင့်နဲ့ပတ်သက်လို့
ဒါကတော့အပတ်စဉ်စီးပွားရေးကဏ္ဍတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်။အဲ့ဒါအပြင်တုဒ္ဒဆုံလင်အမေရိကန်တခွင့်အစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းတွေကိုကောက်နှုတ်တင်ပြပေးပါမယ်။ဒေါ်ဆန်းစုကြည်ဟာနိုင်ငံရေးသမားတစ်ယောက်ဖြစ်ပါတယ်။ကြောက်လန့်စရာမဟုတ်ပါဘူးဆိုတဲ့ခေါင်းစဉ်နဲ့ပီတာအေကော့ကလနီစ်ရေးသားထားတဲ့ဆောင်းပါးကို Foreign Policy Magazine မှာဖော်ပြထားပါတယ်။လူလူအသေးစိတ်ပုဂ္ဂိုလ်တို့ဟာမြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တမ်းပီကိုတကယ်တမ်းဥဆောင်နေသူ NLD ပါတီရဲ့ဥက္ကဋ္ဌဖြစ်တဲ့ဒေါအောင်ဆန်းစုကြည်လိုပဲကြာချုံးတာမြန်ဆန်တတ်ကြပါတယ်။အမျိုးသမီးကြီးဆိုပြီးတော့တင်စားခေါ်ကြတဲ့1992ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုများမကြာသေးခင်လတွေအတွင်းမြန်မာစစ်တပ်ကရိုဟင်ဂျာမွတ်စလင်တွေပေါ်ရဲရဲဆက်ဆက်နှိပ်ကွပ်မှုတွေပြုလုပ်ခဲ့တာနဲ့ပတ်သက်ပြီးတော့ဘာမှဝင်ရောက်ပြောဆိုတာမျိုးမလုပ်ခဲ့လို့ဆိုပြီးတကမ္ဘာလုံးကဝိုင်းပြီးတော့ဝေဖန်ပစ်တင်ခဲ့ကြပါတယ်။သူမကိုချီးမြှင့်ထားတဲ့နိုဘယ်ဆုကိုပြန်ရုပ်သိမ်းဖို့ပါတောင်းဆိုမှုတွေရှိခဲ့ပါတယ်။တချို့ဝေဖန်မှုတွေကတရားမျှတပါတယ်။ဒါပေမဲ့သူမဟာကြောက်စရာကောင်းတဲ့ဘလူးတီးရဲမဟုတ်ပါဘူး။လက်တွေ့ဝါဒီနိုင်ငံရေးသမားတဦးဖြစ်ပါတယ်။စစ်တပ်ကဗီဒီယိုအနာရယူထားပြီးတည်ငြိမ်မှုမရှိသေးတဲ့ဒီမိုကရေစီနိုင်ငံအတွင်းမှာအကန့်အသတ်နဲ့သူမရရှိထားတဲ့အာဏာအတိုင်းအတာအရအကောင်းဆုံးစူးစမ်းလှုပ်ဆောင်နေသူဖြစ်ပါတယ်လို့យေတာထားပါတယ်။စာရေးသူကသူဟာဒေါ်ဆန်းစုကြည်ဘက်ကပြောဆိုနေတာမဟုတ်ကြောင်းနဲ့သူမရဲ့နိုင်ငံရေးယက်တီချက်နဲ့ခေါင်းမာမှုတွေပေါ်အရင်ကဝေဖန်ခဲ့ဘူးသူဖြစ်ကြောင်းဒါပေမဲ့အခုခါမှာတော့သူမရင်ဆိုင်နေရတဲ့အခက်အခဲတွေကိုအနေချင်းလောက်သာနားလည်ထားသူတွေကသူမပေါ်မမျှမတအကဲဖြတ်နေကြတယ်လို့ယုံကြည်ကြောင်းရေးသားထားပါတယ်။ဒေါ်ဆန်းစုကြည်ပေါ်ပြစ်တင်ဝေဖန်သူတွေကလည်းတော်တော်အားကောင်းပါတယ်။လူခွင့်ရေးအဖွဲ့တွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေအင်ဂျင်နီယာဂျိုလီတို့လိုဘိုနိုတို့လိုထင်ရှားကြော်ကြားသူတွေပါတယ်လို့နယူးယောက်တိုင်းဆိုသတင်းစာကြီးကလည်းအက်ဒီတာအဘော်ကနေဝေဖန်ရှုံချနေတာဖြစ်ပါတယ်။လွန်ခဲ့တဲ့25နှစ်ကအနောက်တိုင်း library ဟာဒေါ်အောင်ဆန်းစုကြည်ကိုလူခွင့်ရေးသူရဲကောင်းတဦးတစ်ဖွဲ့မှာယွင်းယုံကြည်ခဲ့ကြပါတယ်။ဒေါ်အောင်ဆန်းစုကြည်ဟာဗုဒ္ဓဘာသာအများလက်ခံယုံကြည်ကြတဲ့မြန်မာနိုင်ငံအတွင်းမှာတော့လူခွင့်ရေးကိစ္စကိုထူးထူးချွန်ချွန်လှုပ်ဆောင်နိုင်ခဲ့သူဖြစ်ပါတယ်။သူမဟာဗုဒ္ဓဘာသာအမျိုးသားရေးဝါဒီသမားဖြစ်ခဲ့တယ်လို့အခုလဲဆက်ဖြစ်နေသေးပါ။ကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေသူမရဲ့လွတ်လပ်စွာလှုပ်ဆောင်နိုင်မှုအတိုင်းအတာဟာဘိုနိုတို့နယူးယောက်တိုင်းစ်အက်ဒီတာဗုတ်ဖွဲ့ဝင်တွေမှာရှိတဲ့လွတ်လပ်မှုပမာဏလောက်မကြီးမားဘူးဆိုတာကတော့လက်တင်ခံမှုလိုပါတယ်ဆိုပြီးတော့ရေးသားထားပါတယ်။ဆက်လက်တင်ပြကျင်တာကတော့တရုတ်နိုင်ငံဟာဒေါအောင်ဆန်းစုကြည်ရဲ့အစိုးရပေါ်ဩဇာရှိတဲ့ဒေသတွင်မိတ်ဆွေနိုင်ငံအဖြစ်ဆက်လက်ရှိနေတယ်ဆိုပြီးပညာရှင်တွေကပြောတဲ့အကြောင်းကင်ဘရာအရှေ့အာရှဖိုရမ်ရဲ့အွန်လိုင်းမှာရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။2018ခုနှစ်ဧပြီလမှာဒေါအောင်ဆန်းစုကြည်နိုင်ငံတော်အတိုင်ပင်ခံရာထူးရယူခဲ့တာနှစ်နှစ်ပြည့်မြောက်ခဲ့ပါပြီ။လွန်ခဲ့တဲ့နှစ်နှစ်တာကာလအတွင်း NLD အစိုးရဟာစီးပွားရေးမူဝါဒတွေနေဆက်ဒေသကလုံခြုံရေးအခြေအနေတွေကိုဦးစားပေးပြီးတော့ရုန်းကန်နေခဲ့ရပါတယ်။ရတအစိုးရဟာစစ်တပ်နဲ့လည်းထိညှိနေရပါတယ်။စစ်တပ်ဟာလွှတ်တော်မှာနေရာ25ရာခိုင်နှုန်းယူထားတယ်လို့အရေးကြီးတဲ့ဝန်ကြီးဌာနတွေကလည်းကင်ထားပါတယ်။ရတအစိုးရအနေနဲ့လုတ်ကင်နေရတာမှာအကန့်အသတ်ရှိနေတဲ့အကြောင်းရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်တဲ့ရိုဟင်ဂျာကိစ္စမှာတရကအနေနဲ့တွေ့နေပါတယ်။2015ခုနှစ်ဇွန်လထဲမှာသမရရှီကျင်းပင်နဲ့အဲ့ဒီအချိန်ကအတိုက်ခံခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်တို့တွေ့ဆုံပြီးတော့ NLD အစိုးရနဲ့ဆက်ဆံရေးတိစောက်နိုင်ခဲ့ပြီးမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုထောက်ခံမယ်ဆိုတာကိုပြသခဲ့ပါတယ်။လက်ရှိအစိုးရတက်လာခဲ့ပြီးတဲ့နောက်2016-2019ဘဏ္ဍာရေးနှစ်အတွင်းနှစ်နိုင်ငံကုန်သွယ်ရေးဟာ10.8 billion dollars ရှိခဲ့တယ်လို့យေတာထားပါတယ်မြန်မာနိုင်ငံဟာဒီမိုကရေစီဘက်ကိုဥတည်သွားနေပြီဖြစ်တာကြောင့်တရုတ်အစိုးရနဲ့ဆက်ဆံရေးအာရုံသွားလိမ့်မယ်လို့ကြိုတင်တွက်ချက်ထားမှုတွေရှိခဲ့ပေမဲ့ နှစ်နိုင်ငံနေဆက်မှာဖြစ်နေတဲ့လုံခြုံရေးအခြေအနေတွေအနောက်နိုင်ငံတွေရဲ့အားတဲ့တရောမရှိတဲ့ဆက်ဆံရေးတွေကြောင့်တရုတ်နိုင်ငံဟာဒေါင်ဆန်းစုကြည်ရဲ့အစိုးရပေါ်လွှမ်းမိုးထားတဲ့နိုင်ငံတစ်နိုင်ငံအဖြစ်တည်ရှိနေစေဖြစ်ပါတယ်လို့យေတာထားပါတယ
်သောဒရှင်များရှင်လက်နက်ခိုင်ဖွဲ့စည်းတွေကြားမှာမစင်မချင်းအင်အားသုံးလှုပ်ဆောင်မှုတွေကြောင့်အပြစ်မဲ့ပြည်သူတွေအသက်ဆုံးရှုံးနေကြရသလိုအိုးမဲ့အိမ်မဲ့ဖြစ်ရသူတွေလည်းအများပြားရှိနေပါတယ်လွန်ခဲ့တဲ့ဇပိုင်အတွင်းမူဆယ်မှာဖြစ်သွားခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုဟာအဲ့လိုမစင်မချင်းလှုပ်ဆောင်မှုတွေရဲ့တာတကဖြစ်ပါတယ်မြန်မာနိုင်ငံမှာငြိမ်းချမ်းရေးရရှိဖို့အတွက်အဓိကလိုအပ်ချက်ကဘာဖြစ်မလဲဆိုတော့တောတရှင်တွေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလိုသူတွေအနေနဲ့မိမိတို့ရဲ့ဖုန်းနံပါတ်ကို1-2-3-2-3-2-5-5-5-4ကနေတဆင့်ကြိုတင်အသိပေးထားလို့ရနိုင်သလိုဆွေးနွေးခြင်းတဲ့အကြောင်းအရာတွေကိုအီးမေးလ်ကနေဖြစ်စေ Facebook စာမျက်နှာကနေဖြစ်စေကြိုတင်ရေးသားပေးပို့ထားလို့လည်းရနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။အင်္ဂါညဒရီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေဒီကနေ့ည9:00နာရီမတန်ခင် VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့နှိုးဆော်အပ်ပါတယ်ခင်ဗျာ။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာဖို့အချိန်ရောက်ပါပြီ။ American Idiom တို့အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကစီစဉ်တင်ဆက်ပေးနေတာပ
ါ။ဒီကနေ့မနေ့သင်ပြမယ် Idiom အတုံးကတော့
Front Runner
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက FRONT Front ကရှေ့RUNNER runner ကအပြေးသမားဆိုတော့စကွိုက်ဖုန်ရဲ့ဓာတ်ရိုက်ဒီဘယ်ကတော့ရှေ့ကပြေးနေတဲ့လူပေါ့ idiom ဒီဘယ်ကလည်းရှင်းပါလေရှေ့ကပြေးနေသူဆိုရင်နိုင်ဖို့အလားအလာအကောင်ဆုံးလူလို့ဒီဘယ်ယူနိုင်ပါလေဒီသုံးနှစ်ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Jim Brown is the front runner in the governor's race.Most of the voters support him.
Jim Brown ha pi ne u chou yi mu yue kaw pwe ma a nai ya me a la la kaung soung lu be bo. Me san da shin a mya su ga le tu ko thauk khan ja de le lu thi be ya ba le. U ma ko naw ta khaw na sin chi ja ya aw.
Jim Brown is the front runner in the governor's race. Most of the voters support him.
A nai ya bu a la la a kaung soung lu phi ni de su yin idiom a thong ya be lu pyo ma le.
Front runner.
Lu pyo lu ya ba le.အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။ဒေါ်လာလတန်တင်ဆက်တဲ့ American Idiom တို့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါ။အခုတော့အပတ်စဉ်ကဏ္ဍတွေထုတ်လွှင့်ပေးမှာပေါ့။စီးပွားရေးကဏ္ဍကိုနားဆင်ရပါမယ်။ရန်ကုန်တိုင်းဒေသကြီးအတွင်းစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေအကောင့်ထဲပေါ်နိုင်ရေးအတွက်ရှိနေတဲ့မြေတွေကိုအချိုးရှိရှိအသုံးချသွားမယ့်အကြောင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကမကြာခင်ကပဲပြောခဲ့ပါလေ။ဒါပေမဲ့ရန်ကုန်တိုင်းအစိုးရကဦးစီးအကောင့်ထဲပေါ်မဲ့မြို့တည်စီမံကိန်းတချို့အတွက်လေမီတင်းစီမှုတွေရှိနေတာလေသိန်းရာသိန်းမလုတ်ပါဘူးဆိုတဲ့ NLD အစိုးရဘော်ဒေတာကန်လေသမားတွေရဲ့မကြေနပ်တန်တွေလည်းထွက်ပေါ်နေပါတယ်ဒီအကြောင်းကိုအခုသတင်းပတ်စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကတင်ပြထားပါတယ်နားဆင်ပ
ါဒါမှမဟုတ်ဒေတာကြီးအတွင်းရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေပုံမဝင်ရောက်လာစေရေးအတွက်ရည်ရွယ်ပြီးတိုင်းဒေတာကြီးအစိုးရအဖွဲ့ရင်းနှီးမြှုပ်နှံမှုကော်မတီရုံးဒီနေ့မြုံနံမှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနတို့ပူးပေါင်းပြီးရန်ကုန် Investment Forum 2018ကိုရန်ကုန်မြို့ Novotel Hotel မှာမေလ9ရက်နေ့ကကျင်းပခဲ့တာပါဒီအခမ်းအနားကိုစီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတို့လည်းတက်ရောက်အမှာစကားအသီးသီးပြောကြားခဲ့ကြပါတယ်ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတော့ရန်ကုန်တိုင်းဒေသကြီးအတွင်းဆက်မှုနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေဖြစ်လာစေမဲ့မြေအသုံးချမဲ့သူတွေမြေရနိုင်အောင်သူ့အစိုးရကအစီအစဉ်ဆောင်ရွက်ပေးနေတဲ့အကြောင်းပြောကြားခဲ့ပါတယ်
ကြီးစီးကြတာဆိုရင်အခြေအနေကကြီးအတုံးချတဲ့ဒီလက်ထက်ကိုကြီးရကျွန်တော်စီမံပေးနိုင်ဖို့ကျွန်တော်ကြိုးစားပါဖြစ်ပါတယ်အဲကြောင့်မို့မြေကိုတကယ်ကြီးမြောက်နိုင်ပြီးဆက်လုပ်လုပ်လုပ်ငန်းတွေလုပ်ပဲထောက်ထုတ်မှုလုပ်ငန်းတွေလုပ်ပဲကြီးထိုင်ရေးအတွက်ပေါ့နော်ဒီတိုက်ခိုက်တဲ့ဖြေဆောက်ပြီးဒီစရာရှိတဲ့ပြည်အတွက်ကိုရှင်းပြမှာဖြစ်လို့လုပ်ရဲချင်မြေကိုရနိုင်တဲ့အတွက်စေတော့အဖို့ကတင်ပြရဲ့ဈေးနှုန်းကိုရမ်းရတဲ့အတွက်ဒါကြောင့်ဆောင်ရွက်ပါတယ်အခုကျွန်တော်တို့မြို့ဟောင်းမှာရှိနေတဲ့အက ခုရှိနေတဲ့အခြေအနေကိုမြေအစ်စ်ပေါ်ထွက်လာတဲ့ကျွန်တော်တို့မြတ်တာစီမံခန့်ခွဲခြင်းဖြင့်ရည်စည်ကိုတည်တည်အောင်ကျွန်တော်တို့လုပ်ပေးပါမယ်
။ဒါပြင်အရင်အစိုးရတွေလက်ထက်မှာအာဓမလေယာဉ်မြေတင်းဆဲခံခဲ့ရတဲ့အခြေအနေတွေကိုလည်းဝန်ကြီးချုပ်ကအခုလိုထည့်သွင်းပြောကြားခဲ့ပါသေးတယ်
။ရေသမားတော်တော်များများဟာရှမ်းကိုပါမြေသိမ်းခံရရှော်ချင်းမရဘူး။သူတို့ရဲ့ရှင်ထဲမှာခံစားချက်ရှိတယ်။ဒီမြေကြီးရဲ့တန်ကြီးကတိမ်ထောင်ချီကျန်လာတဲ့အခြေအနေမှာသူတို့မြေအာဓမတိမ်းပြီးခဲ့တယ်ဆိုရင်ခံစားချက်တချို့အင်ရှင်တွေတူတော့အဲ့ဒီဆက်ရုပ်ရှင်ကသွားကြည့်ကြတာမျိုးကျွန်တော်တို့တွေ့ကြရပါတယ်။ဒါကြောင့်ဒီလူတွေကိုစာသာထောက်တာပြီးရေရောချင်းပြန်ပေးလိုက်တဲ့အတွက်တိုင်းပြည်ကကြီးအစိုးရဖွဲ့တွေပြည်တော်ရဲ့အစိုးရရဲ့လမ်းညွှန်ချက်အရကျွန်တော်တို့လက်အောက်တွေပြန်လဲစစ်စစ်ပြီးပြန်လဲပြီးတော့ရောချင်းပြန်လဲတဲ့ကျွန်တော်တို့တောင်းပြီးတခုဖွဲ့စည်းပြီးကျွန်တော်တို့ဆောင်ရွက်နေတာ။ဒီနေရာမှာအမှုသွဲပေါင်းတပေါင်းတစ်ထောင်ကျော်လောက်
အနေဒီအစိုးရဟာလေယာဉ်မြေတင်ဆဲခြင်းမပြုလုပ်တဲ့အပြင်တင်ဆဲခံလေယာဉ်မြေတွေပြန်လည်ရရှိအတွက်လှုပ်ဆောင်ပေးမယ်ဆိုတဲ့ဂတိကဝတ်တွေရွက်ကောက်ပွဲကာလအတွင်းထားရှိခဲ့တာပါမန္တလေးနဲ့စကိုင်းတိုင်းဒေသကြီးအတွင်းမတရားတင်ဆဲခံထားရတဲ့လေယာဉ်မြေတချို့ကိုလက်ရှိအစိုးရကပြန်လည်ပေးအပ်ခဲ့တာတွေအစောပိုင်းမှာရှိခဲ့ပါတယ်ဒါပေမဲ့ရန်ကုန်တိုင်းဒေသကြီးမှာတော့အဲ့ဒီလိုဖြစ်မလာတဲ့အပြင်အခုဝန်ကြီးချုပ်ဦးဖြိုးမင်းသိန်းပြောသွားတာနဲ့လက်တွေ့ဖြစ်ရဟာဖီလာဆန့်ကျင်ဖြစ်နေပြီးမြို့သစ်စီမံကိန်းအတွက်လက်သိမ်းရာသိမ်းလုပ်တာတွေပါရှိနေကြောင်းရန်ကုန်တွတ်တေးလိုင်တာယာကားလန်ဘေးကမြို့သစ်စီမံကိန်းအတွက်အသိမ်းခံရမဲ့စီးရင်တမှာပါတဲ့လေပန်းရှင်ကိုအေကြီးကပြောပါတယ
်ကိုရင်းနေဆောင်ဦးကြီးရဲ့အတွက်ဒီကိစ္စနဲ့ပတ်သက်လို့တော့ကျွန်တော်ရဲ့စိတ်ရည်တော့အမြင်ပါနော်စိတ်ရည်တော့အမြင်နဲ့ဒီမြို့သစ်ကံကြတဲ့လူတွေရာပြောနေတယ်ဒါတော့ကိုရင်းနေဆောင်တော့မရှိဘူးဒီလိုကြီးနေပုံဆက်လို့တာပဲအနာရှင်ရက်ဆက်နေကြတော့ဒီပါပဲအကျိုးပြရအောင်မှာတော့ဒီလက်ရှိ NYDG ရပါတော့အကျိုးပြရတော့မှာပဲလို့ဒီလူတွေတော့ကတော့အကျိုးခံစားခွင့်ကတော့ဘာမှသိရှိမှာမဟုတ်လို့ကျွန်တော်ထင်တယ်ပေါ့နောက်တစ်ခုကဒီစီမံကိန်းကဒါမြေရောင်းစားတဲ့ဖွယ်ကြီးဟိုမြေမသိမှောက်သူတွေပြောတယ်ခရီးရဆက်တက်ပြီးတက်လာကြရဒီလက်ရှိ NYDG ကမြေသိမှောက်တွေကအထက်တက်ခရီးပြီးရင်သူပြီးတဲ့ပြီးတော့မြေဥဒါရောင်းစားခွင့်လုပ်တဲ့ခါကျတော့အော်ဖြစ်နေမှာတော့ဥရင်းနဲ့လည်းတော့ဆက်နေတယ်ပြီးရတဲ့ကလေးလည်းအားလုံးကအခုကသူကြီးမှုနဲ့ဘာမှမရှိဘူးဥရင်းနဲ့လည်းဒီနေ့လောက်တာမဟုတ်ဘူးသူကသူ့တော်နဲ့သူတို့တည်းလုပ်ချင်အောင်လုပ်ချပါလိမ့်မယ်ဒါတော့တော့မဖြစ်သေးဘူးကြောက်တယ
်ရန်ကုန်တိုင်းဒေသကြီးကဒီမြို့သစ်စီမံကိန်းအကောင့်ထဲပို့ဖို့စီစဉ်နေတာမှာကိုယ်အကြီးပိုင်ဆိုင်တဲ့လေယာမြေအပအဝင်ယာနဲ့ချီတဲ့လက်ပိုင်ရှင်တွေရဲ့လက်မြေဧကပေါင်းထောင်နဲ့ချီကိုတိမ့်ဆဲဖို့စီစဉ်နေတာပါတော်ဝင်ရှိသူတွေကတင်းဆဲမဲ့လက်မြေတွေအတွက်ရောချင်းငွေပေးတယ်ဆိုပေမဲ့အဲ့ဒီရောချင်းငွေပမာဏဟာသူတို့တင်းဆဲခံရတဲ့လက်ရမြေတန်ဖိုးရဲ့အဆမတန်နည်းနေတယ်လို့လည်းလက်သမားတွေကပြောဆိုကြပါတယ
်။ဟုတ်ကဲ့ဟိုမြေတဲ့မြေတွေလေးတွေဒီလိုပုံစံမျိုးသူကပြောလိုက်တဲ့အခါကျတော့ဟိုဒီလူကြီးရဲ့သဘောဆန်တော့လေဘာမှဟိုဥစ္စာပေါ့နော်ဆန်တော့လေဘာမှမကြည့်ဘူးဒီလိုချင်တဲ့လူတွေပုံစံတော့လုံးဝလက်မခံဘူး။အဲ့တော့သူ့သဘောနဲ့သူမြေတဲ့မြေနဲ့လေးတွေဆိုတာဘလူရဲ့ဟုတ်ကဲ့ပါဆိုရစ်ချက်ဒီဆိုရစ်ချက်လားအင်္ဂလိုဆိုရစ်ချက်လားအဲ့ဒါလေကျွန်တော်ဒီနေ့ဒီတော့ကိုယ်ပြန်ကျွန်တော်မသိရဘူ
းဒီမြို့သစ်စီမံကိန်းကိုအရင်အစိုးရလက်ထက်မှာစတင်အကောင့်ထဲပို့ခဲ့တာဖြစ်ပေမဲ့အဲ့ဒီတုန်းကစီစဉ်ခဲ့တဲ့အကျယ်ဝန်းအပြင်နောက်ထပ်တိုးချက်မဲ့နေရာတွေမှာရှိနေတဲ့လေလုတ်တောင်သူတွေရဲ့သဘောဆန္ဒကိုအရင်ရယူခဲ့ခြင်းမရှိတဲ့အပေါ်လက်သမားတွေဘက်ကစိုးရိမ်ကြတယ်လို့လည်းကိုအေကြီးကဆက်ပြောပါတယ
်ပြဿနာဘယ်လိုရှိလဲဆိုတော့အဲ့မှာဒီဒီဇိုင်းကနေကြတော့အခုလည်းပြီးမဲ့20လို့ဆိုပြင်နေရမှန်းဆိုတော့သူတို့လည်းငါကလည်းဘာမှမသိဖြစ်နေတယ်ဝင်အဓိကပြဿနာအားပါတော့နောက်တစ်ခုကသူကသိနေနေရမှာ1890ဒီကဲဥပဒေရစီကျွန်တော်တို့ကကျွန်တော်တို့ရဲ့ဟိုကရာခွင့်ရပိုင်ခွင့်နဲ့ပတ်သက်လို့နေရာရောင်းရင်းနေနေသူကသိပြပြီးမှတူတယ်အဲ့သိပြဆိုတာသိပြရဲ့နေရာမျိုးတင်နေကြောင်းကြဦးရောင်းပြီးတော့တခြားနေရာမှာပြေးလို့ပြောပြတာပြီးတော့ပြီးရင်ကဖြစ်တဲ့ပြန်သူက1890ဒီကဲသူရရဆိုရင်ကျွန်တော်တို့ကလေသွားပြောက်ချင်းပြောက်ချင်းပြောက်ပိုက်ဆံမှုနဲ့ပတ်သက်လို့ကျွန်တော်တို့ကဒီသက်ဆိုင်ရာတရားရုံးကိုပြန်ပြီးတော့ခွင့်ရှိပါမယ်ရှိရပါတော့ဒီတောင်ရက်ကိုယ်စားလှယ်နေတယ်အခုကသူကတခါလေးပြည့်ဒီရေရင်းဆုံးတဲ့လုပ်ငန်းတွေကသူကသိပြန်တခါတော့ဖြတ်ပစ်ကြတယ်ဒါကဘုံနဲ့ဒီလိုကကဒီမှာရှိတဲ့လူတွေနင်းလာပြီးတော့နော်တော့သူကဒီမှာရှိတဲ့စိုက်ပြန်နေတယ်ဘာမှသူကငလနနဘာမှသူကစပြန်လာနေတော့မရှိဘူးဟိုဘယ်နေရာမှာဘာလို့မှဘယ်နေရာမှာဘာလို့မြင်တော့ဟိုပြည်ပြည်ပြုတ်ကိုဘယ်လိုလုပ်မလဲဆိုတာကို ဒီကစီးကြပ်ပြန်ပြီးဘဝချာနေမရှိဘူးလေဒီလိုချင်အောင်ဆက်လုပ်တာပေါ့ဟိုကျွန်တော်တို့ဒီကကတော့ဒီကြာအားလုံးဒီကလိမ့်လာတဲ့အခါကျတော့ဒါတွေတော့ပြနေရတဲ့အခါကျတော့လက်မခံနိုင်ဘူးကွာ
အနေဒီအစိုးရတက်လာပြီးနောက်ပိုင်းနိုင်ငံခြားကရင်းနှီးမြှုပ်နှံမှုတွေထင်သလောက်ရောက်မလာတဲ့အတွက်ပြည်ထောင်စုအစိုးရအပါအဝင်ရန်ကုန်တိုင်းဒေသကြီးနဲ့ပြည်နယ်တိုင်းဒေသကြီးအစိုးရအသီးသီးတို့ဟာကိုနီကိုဟန်နဲ့ရင်းနှီးမြှုပ်နှံမှုတွေကိုဆွဲဆောင်နေကြတာပါဒါပေမဲ့လက်ရှိစတင်လည်ပတ်နေပြီဖြစ်တဲ့တီလဝါဆက်မှုဇုံအတွင်းကလေယာဉ်မြေတွေကိုဥပိုင်ကုမ္ပဏီနဲ့လယ်သမားတွေအကြားခနေ့အချိန်အထိပိုင်ဆိုင်မှုအငင်းပွားနေတာမှာမေလ12ရက်စနေနေ့ကတော့ရဲတပ်ဖွဲ့ကလက်နက်အင်အားသုံးဖြုတ်ခွင်းခဲ့တာကြောင့်လယ်သမားတို့ထိခိုက်ဒဏ်ရာခဲ့ပါတယ်ဒီကိစ္စကိုရန်ကုန်တိုင်းဒေသကြီးအစိုးရကကြားဝင်ဆောင်ရွက်ပေးရတဲ့အတွက်ညှိနှိုင်းဆွေးနွေးနေကြတဲ့ကြားကပဲအဲဒီလိုတွေးထက်တန်ယူဖြစ်ခဲ့ရတာကြောင့်အနာဂတ်မှာအကောင့်ထဲဖော်လက်တန်သော OA မြို့တင်တဲ့တခြားစီးပွားရေးဆောင်စီမံကိန်းတွေအတွက်အနာပိုင်တွေဘက်ကပွင့်လင်းမြင်သာမှုရှိဖို့လိုအပ်လာပါတယ်။ဒါ့အပြင်စီမံကိန်းတွေမစတင်ခင်မှာဒေသခံလူတွေရဲ့သဘောထားကိုအရင်ကောက်ယူပြီးနှုတ်နှစ်ဖက်ညှိနှိုင်းအဖြေရှာနိုင်ကြမှသာရည်မှန်းထားတဲ့စီးပွားရေးဖွံ့ဖြိုးမှုတွေဟာလည်းအကောင့်ထဲဖော်နိုင်မှာဖြစ်ပါလိမ့်ခင်ဗျ။
ဒါကတော့အပတ်စဉ်စီးပွားရေးအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူတာဆုံးလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရပါမယ်ကိုအောင်ကတင်ပြထားပါတယ်ခင်ဗျာ
ဧပြီလ24ရက်နေ့ဟာအမေရိကန်ကွန်ဂရက်စာကြီးတိုင်းရဲ့218နှစ်မြောက်မွေးနေ့ဖြစ်ပါတယ်။1800ခုနှစ်မှာသမ္မတဂျွန်အဒမ်စ်ကကွန်ဂရက်အတွက်လိုအပ်မဲ့စာအုပ်တွေကိုဝယ်ယူဖို့ဒေါ်လာ5000ခွင့်ပြုပေးခဲ့ပါတယ်။ကမ္ဘာအကြီးဆုံးစာကြီးတဲ့အကြောင်းဆက်လက်တင်ပြပေးပါမယ်။ကွန်ဂရက်စာကြည့်လိုက်ကစာအုပ်တွေအားများလွန်းလာကြောင်းကုန်အောင်ဖတ်ဖို့ဆိုရင်တဘွားနဲ့တောင်မလွန်းလောက်ဘူးလို့ကွန်ဂရက်စာကြည့်လိုက်ကသမိုင်းပညာရှင်ဂျွန်ကိုကပြောပါရယ်သူဟာစာကြည့်လိုက်မှာရာစုနှစ်ဝက်ကြာအမှုထမ်းခဲ့ပြီးစာကြည့်ရတဲ့ပတ်သက်လို့အဓိကတာဝန်ရှိတဲ့သမိုင်းပညာရှင်မှာစာကြည့်ရတဲ့သက်ဆိုင်တဲ့စိတ်ဝင်စားစရာတွေဒဏ္ဍာရီတွေအကြောင်းသူဟာနိုင်ပြောင်းရစွာပြပြနိုင်ပါတယ်Mrs. Pefford ဆိုတဲ့စာကြည့်တဲ့ဝန်ထမ်းဟောင်းတယောက်ဟာဆိုရင်အင်မတန်မှတ်ဉာဏ်ကောင်းပြီးတော့စာကြည့်တဲ့ဇင်းဉဏ်လန်းတစ်ချောက်စာဖတ်သူတွေကိုအကူအညီပေးရမှာနာမည်ကျော်တယ်လို့ဂျွန်ကိုကပြောပါတယ်
။ But the legend is that he could tell you
စာအုပ်တွေဘယ်နေရာမှာရှိတယ်ဆိုတာကိုသူကအလွတ်ပြောနိုင်ပြီးအောက်ထပ်ကခန်းနံပါတ်၄ကိုသွားစာအုပ်စင်ရဲ့၃လွှာအစွန်ဆုံးမှာရှာရင်ခမားလူကျင်တဲ့အစင်းရောင်စာအုပ်ကိုတွေ့ပါလိမ့်မယ်ဆိုပြီးညွှန်နိုင်သူပါ
စုဆောင်ထားတဲ့အထက်မှာ Thomas Jefferson ရဲ့စာအုပ်တွေလည်းပါပြီးတံမိုးကြီးတဲ့အထက်မှာပါပါတယ်။1812ခုနှစ်စစ်ပွဲအတွင်း British တပ်ဖွဲ့တွေက Congress စာကြီးလိုက်ကိုဖျက်ဆီးပစ်ခဲ့ပြီးတဲ့နောက် Jefferson ဟာစာကြီးလိုက်ပြန်လည်လက်ပတ်နိုင်အောင်သူစုဆောင်ထားတဲ့စာအုပ်တွေကိုရောင်းချလိုက်ပါတယ
်။
ဖေချိုးစိမ့်နေတက်ထားတာကတကယ့်မူရင်းစာအုပ်တွဲတွေပါ။တချို့နေရာတွေမှာတစ်ခုခုနဲ့အစားထိုးထားတယ်ဆိုရင်အဲ့ဒီစာအုပ်တွဲအတွက်ရှာနေတုံးဆိုတဲ့သဘောပါ။
ကွန်ဂရက်စာကြီးတိုင်းမှာဆိုရင်စာအုပ်အပြင်မြေပုံတွေတယ်လီဖုန်းလမ်းညွှန်တွေကမ္ဘာမှာအစုံဆုံးရုပ်ပြကတ်တွန်းစာအုပ်တွေပါဝင်မျက်မမြင်တွေအတွက်လက်နဲ့စမ်းပြီးတော့ဖတ်ရတဲ့စာအုပ်တွေအတန်ဖန်းထားတဲ့စာအုပ်တွေလည်းရှိပါတယ်။ဒါ့အပြင်လည်းဒီလောက်ကြီးမားတဲ့စာကြီးတိုင်းမှာလိုအပ်ချက်တွေလည်းရှိနေသေးပါ။နေရာမလုံလောက်တဲ့အခက်အခဲတွေရင်ဆိုင်နေရတယ်လို့ဂျွန်ခိုးကပြောပါတယ
်။ We add 10,000 items a day.
တရက်ကိုစာအုပ်နဲ့အခြားပစ္စည်းအမျိုးပေါင်း1000လောက်စုဆောင်းနေတော့ဘယ်နေရာကိုသွားထားတော့မလဲဗျာနေရာလွတ်အမြဲတမ်းရှာနေရပေမဲ့လည်းတကယ်ကိုနေရာလွတ်မကြံတော့သလောက်ပါပဲ
နေရာသိမ့်မရှိတော့တာငွေကြေးနဲ့နောက်ဆုံးပေါ်နီးပညာအသုံးချနိုင်ဖို့စာတာတွေဟာစာကြည့်ရတဲ့အတွက်အခက်အခဲဆုံးရင်ဆိုင်နေရတဲ့ပြဿနာတွေပါဒါပေမဲ့လည်းဖြည့်ရှင်းလို့တော့ရမယ့်အခြေအနေရှိနေပြီးပုဂ္ဂလိကရံမုံငွေလက်ခံဖို့လဲကွန်ဂရက်လွှတ်တော်ကခွင့်ပြုပေးထားပြီးပါပြီခင်ဗျာအမေရိကန်ပြည်ထောင်စုဟာတကဘာလုံးကရွှေပြောင်းအခြေချနေထိုင်ကြသူတွေရဲ့နိုင်ငံကြီးဖြစ်တယ်လို့နောက်ထပ်ရောက်လာတဲ့ဒုက္ခသည်တွေရဲ့ဘဝအဆင်ပြေချောမွေ့ဖို့အတွက်လည်းနီလန်ပေါင်းစုံသုံးပြီးအကူအညီပေးနေကြပါတယ်။အမေရိကန်ပြည်ထောင်စုကိုရွှေပြောင်းအခြေချလာကြသူတွေအနေနဲ့နောက်ခံရင်ကျေးမှုမတူကွဲပြားတဲ့အရက်မှာရှင်သန်စုံစည်းနိုင်ဖို့အတွက်ခစ်တီမော်ရီဟာထရက်ကားနဲ့ကော်ဖီဆိုင်လေးကိုဖွင့်ခဲ့တာပါ။ဘသူကိုမဆိုနွေနွေထွေးထွေးကြိုဆိုပါတယ်လို့ကော်ဖီဆိုင်ဖွင့်လှစ်သူခစ်တီမာရီကပြောပါတယ
်။ I think people want to reach out to each other and if
you read the one to us ส่งกันได้လို့ထင်ပါတယ်လုံခြုံပေးခြင်းနဲ့နေရာလည်းရှိမယ်အရသာလည်းကောင်းအနံ့လည်းကောင်းတက်တောင်တက်တာလည်းရှိမယ်ဆိုရင်လူတွေလာကြမှာပါဒါကြောင့်ခုဆိုရင်ရင်ကျေမှုနောက်ခံမတူကြတဲ့ဘာသာပေါင်းစုံနိုင်ငံပေါင်းစုံကလူတွေလာကြပါတယ်အခုလိုမြစ်တာအစစ်မှန်တဲ့ကြိုးဆိုတာကြောင့်အားလုံးကအလားတူတောင်းပြန်ကြတာကိုတွေ့ရပါတယ်
နီယောင်ကော်ဖီထရက်ကားနဲ့စတင်ကော်ဖီရောင်းချတဲ့စစ်ကူးတဲ့ဟာအခုခါမှဆိုပိုကျေပြန့်လာပါတယ်။ Clarkston မြို့ကမတူချားနာတဲ့အထွေအကြုံညှင်းချမှုတတွေအကြောင်းသိခွင့်ရတာဟာအခွင့်အရေးကောင်းတစ်ခုဖြစ်တယ်လို့ Murray ကဆိုပါတယ
်။ I've learned so much.
တခြားညှင်းချမှုတွေတော်တော်များများအကြောင်းလည်းလေ့လာခွင့်ရပြီးအလကိုစီရှိကြတာကိုလည်းတွေ့ရပါတယ်။သူတို့ကိုတီးခြားထားပြီးတော့ခက်စိမ့်စိမ့်နေမယ်ဆိုရင်တော့သူတို့အကြောင်းသိနိုင်ဖို့အခွင့်အရေးလက်လွတ်ရမှာပါ။
စီးရီးယားကနေရောက်လာပြီးနှစ်လအကြာ2015ခုနှစ်ကတည်းကအာမက်အဇူခန်နီဟာဒုက္ခသည်ကော်ဖီဆိုင်မှာအလုပ်လုပ်လာတာပ
ါ I went through the program which
လောက်ကင်တင်နန်းကျောင်းကတစင်းဒီကိုရောက်လာတာပါတင်နန်းမှာပြောင်းလဲစရာအတွေ့အကြုံတွေအများကြီးရပြီးဒီကစနစ်ကိုလည်းတင်ကြရပါတယ်အဲ့ဒီနောက်တစ်နှစ်ကြာမှာတော့ဒီမှာအလုပ်လုပ်ပြီးအတွေ့အကြုံတချို့ကိုလည်းပြန်ဝေမျှပေးပါတယ်
တခြားသူတွေကလည်းအခုလိုကူညီရတဲ့အတွက်ကိုကိုကိုယုံကြည်မှုပိုရှိလာတယ်လို့ကွန်ဂိုဒီမိုကရက်တစ်ပြည်သူ့သမ္မတနိုင်ငံကလာရောက်သူလီယွန်ရှွန်ဘာနာကပြောပါတယ
် I'm very glad so that I can try myself
ဒီနိုင်ငံမှာဒုက္ခသည်တယောက်အနေနဲ့ကြိုးစားခွင့်ရတာရန်ဝန်တာပါပဲတခြားဒုက္ခသည်တွေရဲ့လုပ်ငန်းအတွေ့အကြုံတိုးတက်အောင်နဲ့ဘာသာစကားတိုးတက်လာအောင်ကူညီပေးရတာကိုလည်းဝမ်းသာပါတယ်
ဘာသာစကားပေါင်း60ကျော်ပြောဆို30ပြည်လူမျိုးပေါင်း148မျိုးနေထိုင်တဲ့ Clarkston မြို့မှာဆိုရင်ဒုက္ခသည်ကော်ဖီဆိုင်ဟာအရေးပါတဲ့ဆုံရက်တစ်ခုဖြစ်လာပြီးကမ္ဘာတစ်ဝှမ်းကလူမျိုးပေါင်းစုံအလုံးလာရောက်စုစည်းရနေရလဲဖြစ်ပါတယ်ခင်ဗျာမနက်ခင်းကော်ဖီတစ်ခွက်တောက်ပြီးနေ့သစ်ကိုစရတာဟာကော်ဖီကြိုက်နှင်းသက်သူတွေအတွက်တော့ဘဝရဲ့အစိတ်ပိုင်းတစ်ခုလိုတော့ဆိုရမှာပါဆူဒန်နိုင်ငံမှာငယ်စဉ်အရွယ်ကမိဘတွေနဲ့တကွဲတပြားဖြစ်ခဲ့ပြီးအခုအခါမှာအမေရိကန်နိုင်ငံသားဖြစ်နေတဲ့မန်ယန်ခါဟာလဲကော်ဖီထုတ်ပိုးရောင်းချပြီးဒုက္ခသည်တွေရဲ့အနာဂတ်ပိုတောက်ပလာဖို့ကြိုးစားခြင်းနေသူပါ
734 is a geographical
934ဆိုတာအီသီယိုးပီးယားကဒုက္ခသည်နှစ်သိန်းခွဲလောက်နေထိုင်တဲ့စခန်းရဲ့တည်နေရာအညွန့်ဖြစ်ပါတယ်နေ့စဉ်နေ့တိုင်းသူတို့တွေရင်ဆိုင်ရတဲ့ဒုက္ခတွေကိုကျွန်တော်နားလည်ပါတယ
်တောင်ဆူရန်နဲ့နေဆက်ချင်းကလေးရဲ့အီသီယိုးပီးယားနိုင်ငံဂမ်ဘဲလာဒေသကဒုက္ခသည်စခန်းမှာခါဟာ73နှစ်ကြာနေခဲ့တာပါဆူဒန်နိုင်ငံကပြည်တွင်းစစ်ကြောင်းအသက်3နှစ်အရွယ်မှာသူဟာမိဘနဲ့ကွဲကွာခဲ့ပြီးတခြားကလေးငယ်2000လောက်နဲ့အတူ Lost Boys လို့ခေါ်ကြတဲ့နေရက်စွန့်ခွာပြီးမိတကွဲဖတကွဲဖြစ်ခဲ့ရသူတူဖြစ်လာပါတယ
် When I was 3 years old my
ability အသက်3နှစ်လောက်ကျော်မှာကျွန်တော်ရွာတိုက်ခိုက်ခံရပါတယ်မြောက်ဆူဒန်ဆိုးရွားကရွာကိုမီးရှို့ခဲ့ပါတယ်ရွာမီးလောင်တော့ကျွန်တော်တို့ကလေးတွေလည်းမိဘတွေနဲ့ကွဲပြီးတနေရာစီရောက်ကုန်ပါတယ်အဲ့နောက်အီသီယိုးပီးယားကိုရောက်ပြီးဒုက္ခတွေဖြစ်လာတာပါလမ်းတစ်လျှောက်မှာတော့ကလေးတွေတော်တော်များများတိတ်ဆုံးကုန်ပါတယ်
မိုင်းတစ်ထောင်နီးပါးလမ်းလျှောက်ပြီးဒုက္ခသည်စခန်းမှာနေရတဲ့ခြောက်ခြားပွဲအတွေ့အကြုံကိုခါကအခုလိုပြောပြပါရယ
် You fear every day
အဲ့ဒီမှာနေရင်တေသွားနိုင်တာကြောင့်နေတိုင်းစိုးရင်ကြောက်လန့်နေရပါတယ်စားတော့အလုံးလောက်မရှိလို့စားလောင်မွတ်သိပ်ပြီးတော့လဲကလေးတွေတေကုန်ကြသလိုဝမ်းယောဂအပြင်တခြားယောဂတွေကြောင့်လည်းတေရပါတယ်တချို့ကလေးတွေလည်းနေရာအတီတကျနဲ့နေဖို့ဒုက္ခသည်စခန်းကထွက်ပြေးကြပြီးလမ်းမှာတေဆုံးကြတာတွေလည်းရှိပါတယ်
အသက်16နှစ်အရွယ်မှာတော့ခါဟာအမေရိကန်ပြည်ထောင်စုကိုဒုက္ခသည်အဖြစ်နဲ့တကူတည်းလာခဲ့ပါတယ်။ဒါပေမဲ့လည်းဒုက္ခသည်စခန်းမှာရုန်းကန်နေရသူတွေကိုတော့သူကမမေ့ပါဘူး။ဗာဂျီးနီးယားပြည်နယ် Rich မွန်မျိုးကကောလိပ်မှာနိုင်ငံတကာဥပဒေပညာရပ်ကိုသင်ကြားနေတဲ့အချိန်ထဲမှာပဲဒုက္ခသည်တွေရဲ့ဘဝကိုအများသိရှိနားလည်လာအောင်ဆောင်ရွက်ခဲ့ပြီးဆူဒန်ဒုက္ခသည်တွေကိုကူညီရေးအစီအစဉ်စတင်ခဲ့ပါတယ
်။ We want to focus on aid free.meaning
ဒုက္ခသည်တွေအနေနဲ့သူတို့ခြေထောက်ပေါ်သူတို့ရပ်နိုင်ဖို့ကျွန်တော်တို့အဓိကထားလှုပ်ဆောင်နေပါတယ်ဒါကြောင့်မြစ်တွေထဲသွားငါးဖမ်းနိုင်အောင်ငါးဖမ်းပိုက်ကိုလည်းဝယ်ပေးပါတယ်ချန်ဆိုင်နိုင်အောင်ဖန်တီးပေးတယ်ဆိုရင်လည်းသူတို့ဘာသာစိုက်ပျိုးစားတောက်နိုင်ပါတယ
်ဒုက္ခသည်ကလေးတွေရဲ့ပညာရေးအတွက်ကူညီခြင်းကြရတယ်ဆိုရင်တော့ရန်မုံငွေအဖြစ်ရောင်းချတဲ့ခွန်သုံးလေးကော်ဖီခွက်ငါးဖမ်းပိုက်ဘောဘင်စတာတွေကိုလည်းဝယ်ယူနိုင်တယ်လို့ခါကပြောပါတယ်ခင်ဗျာ
တို့ရရှိနေခုနားဆင်ကြရတာကတော့ကုအောင်အောင်စီစဉ်တင်ဆက်တဲ့တုဒ္ဒဆုံလင်အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားအာဏာရှင်ကင်ဂျွန်အန်းတို့ကြားကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးကိစ္စသမိုင်းဝင်ဆွေးနွေးပွဲအတွက်ပြင်ဆင်မှုတွေလုပ်နေကြပါတယ်တကယ်လို့သာရည်ရွယ်ချက်အတိုင်းအောင်မြင်မယ်ဆိုရင်ကမ္ဘာကြီးအတွက်ကြီးမားတဲ့အောင်မြင်မှုဖြစ်မယ်လို့သမ္မတထရမ့်ကပြောကြားထားပါတယ်။မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်အဆုံးသတ်ရေးနဲ့ပတ်သက်လို့ထာဝရခိုင်မာပြီးစမ်းစစ်နိုင်မယ့်ဆောင်ရွက်ချက်တွေမလုပ်သေး၍ပိတ်ဆို့တံခါးမှုတွေချမှတ်ထားမှဖြစ်တဲ့အပြင်းထန်ဆုံးဖိအားတွေဆက်ပေးသွားမယ်ဆိုတာကိုအမေရိကန်ပြည်ထောင်စုကပြက်ပြက်သားသားအသိပေးထားပြီးဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံနဲ့ပတ်သက်လို့အမေရိကန်ဘက်ကစိုးရိမ်တဲ့ကိစ္စတွေရှိနေသေးပြီးအဓိကအားဖြင့်ကင်အစိုးရရဲ့ထိတ်လန့်ဖွယ်လူခွေရေးမှတ်တမ်းတွေပါဝင်နေဆိုတာကိုလည်းအမေရိကန်ကရှင်းရှင်းပြောကြားထားပါတယ်။ မြောက်ကိုရီးယားပြည်သူတွေရဲ့လွတ်လပ်ခွင့်နဲ့လူ့အခွင့်အရေးကိုမြင့်တင်ဖို့အတွက်တောင်ကိုရီးယားမှာရှိတဲ့ NGO တွေနဲ့နိုင်ငံတကာအသိုင်းအဝိုင်းကဧပြီလ28ရက်နေ့ကနေမေလ5ရက်နေ့အထိမြောက်ကိုရီးယားလွတ်လပ်ခွင့်သတင်းပတ် North Korea Freedom Week အဖြစ်နဲ့သတ်မှတ်ထားပါတယ်။အဲ့ဒီသတင်းပတ်အတွက်အမေရိကန်နိုင်ငံသား၏ဝန်ကြီး Heather Nauert ကကြေညာချက်ထုတ်ပြန်ခဲ့တာမှာကမ္ဘာပေါ်မှာအဖိနှိပ်ဆုံးအရက်ဆက်ဆုံးအစိုးရတွေကတခုဖြစ်တဲ့မြောက်ကိုရီးယားအစိုးရလက်အောက်မှာမြောက်ကိုရီးယားပြည်သူသန်းနဲ့ချီဒုက္ခခံနေရဆဲဖြစ်တယ်ဆိုတာကမ္ဘာကြီးကမမေ့ကြဖို့ပြောကြားထားပါတယ်။မြောက်ကိုရီးယားပြည်သူတွေရဲ့ဘဝမှာဖက်ပေါင်းစုံကနေလူခွေချိုးဖောက်ခံနေရတာနှစ်ပေါင်း60ကျော်ရှိနေပြီလို့ကြေညာချက်ထဲမှာ Miss Newart ကထောက်ပြထားပါတယ်။ကလေးငယ်တွေမိသားစုဝင်တွေအပါအဝင်နိုင်ငံရေးအခြေစခန်းတွေမှာဒုက္ခရောက်နေကြတဲ့အစိုးရဆွဆွဲခံရသူတသိန်းလောက်အပြင်မြောက်ကိုရီးယားလူမျိုးတွေဟာအခြေခံလူအခွင့်အရေးတွေကိုလုံးဝနှီးပါငင်းပယ်ခံနေရပါတယ်။ဒီလိုဖိနှိပ်တဲ့ဝင်ကျင်ကနေထွက်ပြေးဖို့ကြိုးစားသူတွေကိုအစိုးရကမိသွားခဲ့ရင်လည်းနှိပ်စက်ခံရဒါမှမဟုတ်တတ်ဖြတ်ခံကြရပါတယ်။ဒီလိုရက်ဆက်ဖိနှိပ်မှုတွေအပေါ်အမေရိကန်ပြည်ထောင်စုကအလွန်အမင်းစိုးရိမ်စိတ်ပြက်ရတယ်လို့ပြောခွင့်ရသူ Newart ကပြောပါတယ်။ဒါကြောင့်အပြင်းထန်ဆုံးဖိအားတွေပေးသွားမဲ့အပြင်တာဝန်ရှိသူတွေတာဝန်ခံမှုရှိလာစေဖို့လည်းအမေရိကန်ကဆက်ပြီးတော့ဖိအားပေးသွားပါမယ်။အထူးကြံဖြစ်နေတဲ့နိုင်ငံတွေကမြောက်ကိုရီးယားပြည်သူတွေအနေနဲ့အပြင်ကဘာအကြောင်းပို့ပြီးဓမ္မဒိဋ္ဌန်ကြကြသိရှိနိုင်ဖို့အတွက်ဗန်ပလိုက်တဲ့သတင်းအချက်အလက်တွေကိုမြောက်ကိုရီးယားနိုင်ငံတွေကိုနိုင်ငံတွေကနေနိုင်ငံတည်းမှရရှိနိုင်ဖို့ကိုလည်းအမေရိကန်ကပိုပြီးအားထုတ်ဆောင်ရွက်သွားမယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Heather Nauert ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ
်။အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြလို့ပြီးပါပြီ
။တော်ချင်တို့ကနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အပေါ်မဟုတ်ကြောင်းထပ်မံပြီးတော့အသိပေးအပ်ပါတယ်ခင်ဗျာ။VOA American တန်ကနေအင်္ဂါနေ့မနေ့အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့24ဒုကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ် VOA မြန်မာဘက်ကအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်အောင်လွင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
ဂျေရုဆလင်မှာအမေရိကန်တန်ရုံအစ်စ်ဖွင့်လှစ်တာကိုကန့်ကွက်တဲ့အနေနဲ့အစ္စရဲနဲ့ပါလက်စတိုင်းကြားကဂါဇာဒေသမှာထောင်နဲ့ချီတဲ့ဆန္ဒပြသူတွေရှိခဲ့ပြီးတော့သူတို့တွေနဲ့အစ္စရဲရဲတွေကြားဖြစ်ပွားခဲ့တဲ့အတိဂယုံကြောင့်လူပေါင်း50ကျော်သေဆုံးပြီးလူ2000ကျော်ဒဏ်ရာရခဲ့ပါတယ်။ဒါဟာ2014ခုနှစ်ကစပြီးတော့အစ္စရဲနဲ့ဖြစ်ပွားတဲ့စစ်ပွဲတွေအတွင်းအသေးအပြောက်အများဆုံးအကြမ်းဖက်မှုလည်းဖြစ်ပါတယ်။သေဆုံးသူအရေအတွက်များလာတဲ့အများအမေရိကန်ရဲ့မဟာမိတ်တွေဖြစ်တဲ့ပြင်သစ်နဲ့ဗြိတိန်ပါဝင်တချို့နိုင်ငံတွေကအခုလိုသွေးထွက်တန်ရုံမှုတွေကိုရပ်ဆိုင်းဖို့အစ္စရဲကိုတောင်းဆိုနေကြပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့တော်ဆူရာဘာယာမှာလူ9ဦးပါတဲ့မိသားစုတစ်ခုကရဲဌာနချုပ်တစ်ခုကိုတင်းလာနေတဲ့တုန်းကတေကံပုံးခွဲတက်ခတ်မှုတစ်ခုလုပ်ခဲ့တယ်လို့အင်ဒိုနီးရှားရဲတွေကပြောပါတယ်။အဲဒီတက်ခတ်မှုက IS စစ်သွေးကြအဖွဲ့တွေပဲလို့အဲဒီအဖွဲ့ကပြောပါတယ်။ဒီတက်ခတ်မှုမတိုင်ခင်တရက်တုန်းကလည်းဒီဆူရာဘာယာမြို့မှာပဲမိသားစုဝင်6ဦးရဲ့တေကံပုံးခွဲမှုတက်ခတ်မှုရှိခဲ့ပါသေးတယ်။အဲဒီတုန်းကခရီးရန်ဖျားချောင်း3ဦးကိုပြစ်မှတ်ထားပြီးတက်ခတ်ခဲ့တာပါ။အဲဒီတက်ခတ်မှုကြောင့်လူဆက်3ဦးသေဆုံးပြီးတော့42ဦးဒဏ်ရာခဲ့ကြပါသေးတယ်။အင်ဒိုနီးရှားကမြို့ကြီးတွေမှာအခုတော့3ပေးချက်တွေထုတ်ပြန်ထားပါတယ်။တင်းနေနေရတိုက်ခိုက်မှုဟာစီးရီးယားနိုင်ငံကနေမကြာခင်ကပြန်လာတဲ့မိသားစုဖြစ်တယ်လို့အင်ဒိုနီးရှားရဲကပြောပါတယ်။တရုတ်မြန်မာနယ်စပ်မှာ TNLA တအောင်ပလောင်တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်ဖွဲ့တွေကြားကုတ်တလောဖြစ်ပွားနေတဲ့တပ်ဖွဲ့တွေအတွင်းမှာတရုတ်နိုင်ငံဘက်ခြမ်းကိုကျလာခဲ့တဲ့ဒုံးကျည်နဲ့တနက်ကြီးစံနေကြောင်းတစ်ဆုံးခဲ့ရတဲ့သူတွေထဲမှာတရုတ်နိုင်ငံသား9ဦးပါဝင်တယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောပါတယ်။မေလ7ရက်နေ့ကဖြစ်ပေါ်ခဲ့တဲ့တရုတ်မြန်မာနယ်စပ်ကတိုက်ပွဲတွေပေါ်မှာစိုးရိမ်ပူပန်ကြောင်းတဲ့ဒီတိုက်ခိုက်မှုတွေကိုချက်ချင်းရပ်တက်ဖို့တရုတ်နိုင်ငံကလည်းတောင်းဆိုနေပါတယ်။အခုတိုက်ခိုက်မှုကြောင့်တရုတ်နိုင်ငံဘက်ကထွက်ပြေးလာသူ300ကျော်ကိုလည်းယာယီနေတိုင်ခွင့်စီစဉ်ပေးလာတယ်လို့ဆိုပါတယ်
။နိုင်ငံတကာနဲ့မြန်မာသတင်းအချင်းချုပ်ကိုကိုကျော်အောင်လင်းကြီးညာပေးခဲ့တာဖြစ်ပါတယ်။အခုမနေ့တည်းစီစဉ်ထုတ်လုပ်ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်။ညနေဘက်6နိုင်ကိုရနေ9နိုင်ထိထုတ်လိုက်မဲ့အစီအစဉ်တွေကိုတိုင်းတိုမီတာ16 19နဲ့25ဒုကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ VOU နားဆင်ခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်နိုင်ငံတကာနဲ့မြန်မာပြည်ကသောတာရှင်များအားလုံးကိုရော့စိတ်ပါချွင်လန်းချမ်းမြေကြပါစေကျွန်တော်ဆက်မိုးပြပါခင်ဗျာ
This program has come to you from the Voice of America, Washington.